Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင် VOE မြန်မာပိုင်းအစီအစဉ်2015ခုနှစ်အောက်တိုဘာလ31ရက်နေ့စနေနေ့ညနေခင်းအစီအစဉ်တွေကို6နာရီကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှနောက်လည်းပြန်ပါဒီညနေခင်းအတွက်အစီအစဉ်မျိုးဖြစ်တော်ရင်တင်ဆက်သွားမှာပါရှင
်မင်္ဂလာပါကျွန်တော်ရနိုင်ပါဒီညနေခင်းသတင်းတွေကိုတော့ရှားဖောင်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်လူပေါင်း124ယောက်ပါဝင်တဲ့ Russia ခီးတဲ့တင်လေးဟာအီဂျစ်နိုင်ငံကစတင်ပြန်တမ်းပြီးနိုင်ဝက်အတွင်းမှာပဲဖျက်ချသွားခဲ့ပါတယ် IS စစ်သွေးကြော်တွေကိုတိုက်တဲ့နေရာမှာစီးရီးယားတိုက်ခိုက်အဖွဲ့တွေကိုအကူအညီပေးဖို့အတွက် American မြေပြင်တပ်ဖွဲ့ငယ်တစ်ခုကိုစီးရီးယားနိုင်ငံကိုမြောက်ပိုင်းကိုဆေးလွတ်သွားမှာဖြစ်ပါတယ်တောင်ကိုရီးယားသမ္မတပတ်ကွန်ဟေးနဲ့တရုတ်ဝန်ကြီးချုပ်လီကုတ်ချန်းတို့တွေ့ဆုံခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဒီကိစ္စညနေခင်းနားဆင်ရမယ့်သတင်းဆောင်ပါတွေကတော့မဲဆန္ဒနဲ့ပြည်ပကျင်းပရောက်ကြိုတင်မဲ့ပေးမှုတွေနဲ့ပတ်သက်ပြီးတော့ NLD ပါတီကဦးထွန်းဟင်ကအခုလိုပြောပါတယ်
။ဟုတ်တယ်ကိုယ်စားလောက်နေမြွနဲ့ဒီကော်မရှင်ဦးမှာရှိမှာပေါ့။သူတို့မဲရင်ရောတောင်းငယ်တို့ကြည့်မှာပေါ့။သူတို့ပင်မဲဆိုဟုတ်တယ်ပင်မဲဟုတ်တယ်မဟုတ်တယ်ငယ်တို့ပြန်ကြည့်မှာပေါ့
။အပြည့်စုံတော့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒီနောက်ပိုင်းမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းဆောင်ပါတွေကိုနားဆင်ရမှာပါ။အခုလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်းစောစနေနေ့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကကြင်ညာပေးကြပါအောင်ရှင်။
လူပေါင်း124ယောက်ပါဝင်တဲ့ရုရှားခီးတဲ့တင်လေရင်ဟာအီဂျစ်နိုင်ငံအပန်းဖြေစခန်းဖြစ်တဲ့ရှမ်အယ်ရှိခ်မြို့ကနေစတင်ပြန်တမ်းပြီးနိုင်ဝက်အတွင်းမှာပဲပြတ်ကျသွားခဲ့တယ်လို့အီဂျစ်ဝန်ကြီးချုပ်ရှရက်ဖ်အစ်မေလ်ကအတည်ပြုပြောကြားလိုက်ပါတယ်ကိုကောမာဗီယာလေကြောင်းလိုင်းက Airbus A321 အမျိုးအစားလေယာဉ်ဟာကလေး18ယောက်ပါဝင်ခီးတဲ့118ယောက်နဲ့လေယာဉ်အမှုတန်း9ယောက်ပါဝင်တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်လေပြတ်ကြတဲ့နေရာကိုရှာဖွေတွေ့ရှိထားပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်အသက်ရှင်ကြံရည်သူရှိမရှိဆိုတာကိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပြောပါတယ်အီဂျစ်ဝန်ကြီးချုပ်ဟာအစိုးရအဖွဲ့တွေလုံခြုံရေးတာဝန်ရှိသူတွေနဲ့အရေးပေါ်အစည်းအဝေးလုပ်ဖို့စီစဉ်ထားတယ်လို့ဝန်ကြီးချုပ်ယုံကပြောပါတယ်ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့သူတို့အနေနဲ့အခြေအနေကိုလေ့လာစောင့်ကြည့်နေတယ်လို့သူတို့ရဲ့ Facebook စာမျက်နှာကနေပြောထားပါတယ်အဲ့ဒီလေရင်ဟာရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကိုဦးတည်ပြန်တက်နေတာဖြစ်ပါတယ်။အီဂျစ်နိုင်ငံဒေသစံတော်ချိန်မနက်9နာရီ51မိနစ်မှာစတင်ထွက်ခွာပြီးတော့လေရင်ပြန်တန်းပြီးနိုင်ဝက်မကြာခင်မှာပဲဆက်သွယ်ရေးပြတ်တောက်သွားခဲ့တာဖြစ်တယ်လို့ပြောပါတယ်။အတီမပြူနိုင်တဲ့သတင်းတချို့ကတော့လေရင်မှာပြဿနာတစ်ခုခုဖြစ်နေတယ်ဆိုတာကိုလေရင်မှူးကရေဒီယိုကနေတဆင့်ပြောကြားခဲ့တယ်လို့ဆိုပါတယ်။ဘာကြောင့်လေရင်ပြတ်ကြတယ်ဆိုတာတော့အခုချိန်ထိမသိရသေးပေမဲ့ပြစ်ချခံရတာမဟုတ်ဘူးလို့အီဂျစ်အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
ISIL Islamic စစ်သွေးကြွတွေကိုတိုက်ခိုက်ချေမုန်းရမှာကူညီဖို့အတွက် American စစ်သားတွေဟာမကြခင်ဆီးရီးယားကိုထွက်ခွာသွားကြတော့မှာဖြစ်ပါတယ်ဒါစင်နဲ့ခြေတဲ့ကမ္ဘာနိုင်ငံခေါင်းဆောင်တွေနဲ့အတူ American နိုင်ငံကဆီးရီးယားမှာဖြစ်နေတဲ့ပဋိပက္ခတွေကိုအဆုံးသတ်နိုင်ဖို့အတွက်တန်တမာရေးနှီးလန်းတဲ့ဖြေရှာဖို့အခြေခံလုပ်ငန်းစဉ်တွေကိုချမှတ်နေစဉ်တောက်ကြနေမှာပဲအခုလိုရေးပါတဲ့ပနမခြေလှမ်းတွေစတင်နိုင်ခဲ့တာဖြစ်ပါတယ်ဆီးရီးယားအစိုးရနဲ့အတိုက်ခံကြစကားပြောဆိုဆွေးနွေးရမှာကုလသမဂ္ဂကဦးဆောင်ပါဝင်တဲ့ညှိနှိုင်းရေးလုပ်ငန်းစဉ်တရားကိုလှုပ်သွားဖို့ဆိုတဲ့သဘောတူညီချက်ရခဲ့ပါတယ်။အသစ်ပြန်လည်ချမှတ်ထားတဲ့နိုင်ငံရေးလုပ်ငန်းစဉ်နဲ့အညီတနိုင်ငံလုံးပြည့်ခတ်ရဆဲရဲကိုတတ်မှတ်ရတီချနဲ့အကောင့်ထက်ဖို့လှုပ်ဆောင်နိုင်ဖို့အတွက်ကုလသမဂ္ဂအနေနဲ့ဦးဆောင်ပါဝင်ဖို့အတူတကွသဘောတူခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ကြံသဘောမတူရသေးတဲ့ကိစ္စရတွေနဲ့သဘောတူပြီးသားကိစ္စတွေကိုဆက်ပြီးအကောင့်ထက်ပေါ်လှုပ်ဆောင်နိုင်ဖို့ရှစ်လာမဲ့နှစ်ပတ်အတွင်းမှာပြန်လည်ဆက်တင်ဆွေးနွေးကြမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်ရှင
်။ IS တွေကြော်တွေကိုတိုက်တဲ့နေရာမှာစီးရီးယားတိုက်ခိုက်ဖွဲ့တွေကိုကူညီပေးဖို့အတွက်အမေရိကန်မြေပြင်တပ်ဖွဲ့ငယ်တစ်ခုကိုစီးရီးယားနိုင်ငံမြောက်ပိုင်းကိုဆေးလွတ်သွားမှာဖြစ်ပါတယ်။အခုလိုဆေးလွတ်လိုက်တာဟာဆေးလွတ်မှာဟာစီးရီးယားနိုင်ငံကိုဝင်ရောက်စီးနင်းတာဒါမှမဟုတ်စစ်စင်ရေးလုပ်တာထက်ကိုပို့ပြီးတော့အမေရိကန်မြေပြင်တိုက်ခိုက်ရေးတပ်တွေကိုပထမဆုံးအကြိမ်ဆေးလွတ်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့ကျူးပန်းဆောင်ရွက်မှုနဲ့အတူစီးရီးယားဒေသခံတိုက်ခိုက်ရေးတမားတွေရဲ့လှုပ်ရှားမှုတွေကိုညှိနှိုင်းဆောင်ရွက်ဖို့အမေရိကန်အထူးစစ်စင်ရေးတပ်ဖွဲ့ဝင်50နီးပါးကိုဆေးလွတ်ဖို့တမားကခွင့်ပြုခဲ့တာဖြစ်တယ်လို့အင်ဘီဒေါ်ကတောက်ကြနေမှာပြောလိုက်ပါတယ်။စီးရီးယားနိုင်ငံကိုဆေးလွတ်မဲ့အမေရိကန်တပ်ဖွဲ့အနေနဲ့အဲ့ဒီမှာ ISJ ကိုတိုက်နေတဲ့ သူတွေကိုတင်နန်းပေးတာတွေအကြံပေးတာတွေနဲ့တခြားအကူအညီတွေပေးသွားမှာဖြစ်တယ်လို့အင်ဘီဒေါ်ပြောခွင့်ရပုဂ္ဂိုလ် George Arnest ကသတင်းတောက်တွေကိုပြောပါတယ်။အမေရိကန်တပ်ဖွဲ့တွေဟာလာမယ့်သတင်းပတ်တွေအတွင်းစီးရီးယားနိုင်ငံတွေကိုသွားရောက်မှာဖြစ်ပြီးတစ်ခေါက်ကိုရပ်ပေါင်း60ထပ်ပို့ပြီးနေသွားမှာမဟုတ်ဘူးလို့လည်းအမေရိကန်ကာကွယ်ဝင်ကြီးဌာနတာဝန်ရှိသူတဦးကပြောကြားလိုက်ပါတယ်ခင်ဗျာ။
လုံခြုံရေးသမားတဦးကိုဓာတ်နဲ့ထိုးဖို့စ조사ခဲ့တဲ့ပါလက်စတိုင်းအမျိုးသားတဦးကိုအစ္စရေးနဲ့ဂျာဆောင်လုံခြုံရေးတပ်သားတွေကနေဆက်စစ်ဆေးဂိတ်မှာပစ်တက်လိုက်တယ်လို့အစ္စရေးတာဝန်ရှိသူတွေကဆိုပါတယ်။ဒီခိုက်ရန်ဖြစ်ပွားမှုဟာ West Bank အရင်းပွားနယ်မြေတဲကဂျင်နီမြောက်ပိုင်းမှာရှိတဲ့ El Jalama စစ်တပ်စစ်ရေးဂိတ်မှာဖြစ်ပွားခဲ့တာဖြစ်တယ်လို့အစ္စရေးသတင်းရက်ွက်ကဆိုပါတယ်။အစ္စရေးလုံခြုံရေးတတဘက်ကတော့သူတို့ရဲ့လုံခြုံရေးသမားတွေထိခိုက်မှုတစုံတရာမရှိကြောင်းပြောဆိုတစုံတရာရှိကြောင်းပြောဆိုတာမရှိပါဘူးဘက်သလဟန်ကပါလက်စတိုင်းတွေဆန္ဒပြနေစဉ်အတွင်းအစ္စရေးစစ်သားဘက်ကပြစ်လိုက်တဲ့မျက်ရည်ယိုပုံးကြောင့်ရှစ်လက်သားအရွယ်ပါလက်စတိုင်းကလေးငယ်တဦးအသက်ရှူမွန်းကြတေဆုံးခဲ့ရတယ်လို့ပါလက်စတိုင်းအာဏာပိုင်တွေကပြောပါတယ်ဒါဟာအစ္စရေးနဲ့ပါလက်စတိုင်းကြားလက်ရှိဖြစ်နေတဲ့အကြမ်းဖက်မှုအတွင်းအသက်အငယ်ဆုံးတေဆုံးရတဲ့ပါလက်စတိုင်းကလေးငယ်ဖြစ်ပါတယ်မျက်ရည်ယိုပုံးကိုကလေးငယ်နေတဲ့အင်စီကိုတိုက်ရိုက်ပစ်လိုက်တာလားဒါမှမဟုတ်မျက်ရည်ယိုပုံးကနေထွက်လာတဲ့ guest တွေဟာအပြင်ကနေအိမ်ထဲကိုဝင်သွားတာလားဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူး။တောက်ကြနေတုန်းကရမလန်မှာဆန္ဒပြကြတဲ့သူတွေနဲ့အစ္စရေးရဲတွေကြားပြီးဘက်ကဖြစ်ပွားခဲ့ရမှာယာနဲ့ချီဆန္ဒပြကြတဲ့လူငယ်တွေကြားတဲ့ကိုရဲတွေကရာဘာကြီးစံတွေနဲ့မျက်ရည်ယိုပုံးတွေပစ်ခတ်ခဲ့ပါတယ်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့စနေနေ့ညနေခင်းနိုင်ငံကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်အမေရိကန်နိုင်ငံသားဝန်ကြီး John Kerry ဟာကာဂစ္စတန်နိုင်ငံဘစ်ကက်မြို့ကိုရောက်ရှိနေပြီးတော့ဒါဟာသူ့ရဲ့အာရှအလဲပိုင်း၅နိုင်ငံခီးစဉ်အတွင်းပထမဆုံးဝင်ရောက်တဲ့နိုင်ငံဖြစ်ပါတယ်ဝန်ကြီး Kerry ရောက်လာချိန်မှာပဲကာဂစ္စတန်နိုင်ငံမှာရှိတဲ့လူခွင့်အဖွဲ့တွေကလည်းသူတို့နိုင်ငံရဲ့လူခွင့်ရေးနဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေနဲ့ပတ်သက်ပြီးပြောဆိုပေးဖို့ကိုဝန်ကြီး Kerry ကိုတိုက်တွန်းနေကြပါတယ်ကာဂစ္စတန်နိုင်ငံမြို့တော်ကိုစနေနေ့ကရောက်ရှိလာခဲ့တဲ့နိုင်ငံသားဝန်ကြီးကယ်ရီဟာအဲ့ဒီမှာတရက်ကြာနေသွားမှာဖြစ်ပြီးတော့သူ့ရဲ့ခရီးစဉ်အတွင်းဥဇဘက်ကစ္စတန်၊ကာဇက်စတန်၊တာဂျီကစ္စတန်နဲ့တာကမင်နစ္စတန်နိုင်ငံတွေကိုလည်းတရက်စီသွားရောက်မှာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံတို့ရဲ့ဆက်ဆံရေးအေးခဲနေတဲ့အချိန်မှာအမေရိကန်နဲ့အလဲအာရှနိုင်ငံတွေကြားဆက်ဆံရေးခိုင်မာမှုရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ဝန်ကြီးကယ်ရီသွားရောက်တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကရှင်းပြနေကြပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်က၁၄နှစ်ကြာဖြစ်နေတဲ့စစ်ပွဲတွေကနေတည်ထောင်ခဲ့တာလို့ယူဆရတဲ့အကြီးဆုံးအယ်ကာအီဒါရဲ့စစ်လက်ကျင့်ရေးစခန်းတစ်ခုကိုအမေရိကန်တပ်သားတွေကတိုက်ခိုက်ခဲ့တယ်လို့အာဖဂန်နစ္စတန်စစ်ပွဲဆိုင်ရာအမေရိကန်စစ်တပ်တာဝန်ရှိသူတဦးကပြောပါတယ်။တိုက်ခိုက်မှုအတွင်းအယ်ကာအီဒါအဖွဲ့ဝင်160လောက်သေဆုံးခဲ့တယ်လို့အမေရိကန်စစ်တပ်ဗိုလ်ချုပ်ကြီးဂျွန်ကမ်ဘဲလ်ကတောက်ကြနစ်မှာထုတ်ဝေတဲ့ The Washington Post ကိုပြောပါတယ်။တိုက်ခိုက်မှုအတွင်းအမေရိကန်တိုက်လေရင်အစင်းပေါင်းဒါဇင်နဲ့ချီပါဝင်တယ်လို့အထူးတပ်သားနေရာလဲပါဝင်ပါတယ်။အောက်တိုဘာလ17ရက်နေ့ကပြုတ်လုခဲ့တဲ့စစ်စင်ရေးဟာပါကစ္စတန်တောင်ဘက်ပိုင်းနယ်မြေမှာရှိတဲ့အာဖဂန်နစ္စတန်နဲ့ကီလိုမီတာ80ကျော်ဝန်းမှာရှိတဲ့လက်ကျင့်နေရာကိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းဒီလက်ကျင့်စခန်းဟာနေ့အတော်ကြာကတည်းကစတင်တည်ထောင်ခဲ့တယ်လို့ယူဆရကြောင်းဗိုလ်ချုပ်ကြီးဂျွန်ကယ်ဘန်ကဆိုပါတယ်ရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်နိုင်ငံသားရေးဝန်ကြီးအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့စဉ်အသုံးပြုခဲ့တဲ့အီးမေးလ်တွေကိုတရားဝင်ထုတ်ပြန်ဖို့တရားရုံးရဲ့အမိန့်ချမှတ်ခဲ့ပေမဲ့နိုင်ငံသားရေးဝန်ကြီးဟောင်းကလင်တန်နဲ့သမ္မတအိုဘားမာတို့ကြားပေးပို့ခဲ့တဲ့အီးမေးလ်တွေကိုထုတ်ပြန်ဖို့ခွင့်ပြုသွားမှာမဟုတ်ဘူးလို့အင်ဗီဒေါ်တာဝန်ရှိသူတွေကပြောလိုက်ပါတယ်အခုချိန်မှာအဲ့လိုထုတ်ပြန်ခဲ့မယ်ဆိုရင်သမ္မတတဦးတောင်ပေါ်အဖြစ်နဲ့ထမ်းဆောင်နေစဉ်အတွင်းမှတ်တမ်းတွေကိုရှုတ်ဝတ်ထားရှိရမယ်ဆိုတဲ့အချိန်တော်ကြာကလေးကရှိလာခဲ့တဲ့အစင်လာကြီးကိုချိုးဖောက်လိုက်တာဖြစ်မယ်လို့အင်ဗီဒေါ်ထိတ်တန်းတာဝန်ရှိသူတဦးကတောက်ကြနေမှာပြောကြားလိုက်ပါတယ်သမ္မတအိုဘားမာယာဒူးကနေအနားယူမဲ့လာမယ့်2019 January လအထိအဲ့ဒီအီးမေးလ်တွေကိုထိန်းထားဖို့အင်ဗီဒေါ်ကစီစဉ်နေပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့ Mrs. Clinton နိုင်ငံသားရေးဝန်ကြီးဟောင်းအဖြစ်နဲ့တာဝန်ထမ်းဆောင်စဉ်က လက်ခံပေးပို့ခဲ့တဲ့အီးမေးလ်တွေကိုစစ်ဆေးပြီးအဲ့ဒီက9000ကျွဲကိုထုတ်ပြန်ခဲ့ပါတယ်။ဒီတဲကတချို့တွေကတော့ရှုပ်ဝက်အီးမေးလ်တွေဖြစ်ပြီးတော့ပြန်ထိန်းချုပ်ထားလိုက်ပါတယ်ခင်ဗျာ။
တောင်ကိုရီးယားသမ္မတပါကွန်ဟေးနဲ့တရုတ်နိုင်ငံဝန်ကြီးချုပ်လီခွေချန်းတို့ကစနေနေ့မှာတွေ့ဆုံခဲ့ကြပါတယ်။ဒေသအတွင်းပိုင်တဲ့ငင်းပွားမှုတွေနဲ့သမိုင်းကြောင်းဆိုင်ရာပြဿနာတွေကြောင့်တင်းမာနေတဲ့ဆက်ဆံရေးပြန်လည်ကောင်းမွန်လာစေဖို့ရည်ရွယ်တဲ့ဂျပန်တောင်ကိုရီးယားတရုတ်သုံးနိုင်ငံထိပ်သီးဆွေးနွေးပွဲမတိုင်ခင်တရက်မှာပဲအခုလိုတွေ့ခဲ့ကြတာပါ။တရုတ်ဝန်ကြီးချုပ်နဲ့တောင်ကိုရီးယားသမ္မတတို့တွေ့ဆုံကြရမှာတော့နိုင်ငံခြားကုန်သွယ်ရေးကိစ္စရာတွေကိုအလေးပေးဆွေးနွေးလိုက်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားမှာတင်းမာနေတဲ့ရေချောင်းသွာလာရေးပြဿနာအပေါ်မှာတောင်ကိုရီးယားအနေနဲ့ကြားနေဖို့တရုတ်ဘက်ကစီယုံဖြောင်းဖြားပွဲရှိပါတယ်။ပုံမှန်အားဖြင့်တော့တောင်ကိုရီးယားနိုင်ငံဟာအမေရိကန်ဒေသအတွင်းမဟာမိတ်နိုင်ငံဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ရန်စမှုအပေါ်မှာတုတ်ပြန်နိုင်ဖို့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကတောင်ကိုရီးယားနိုင်ငံနဲ့မှာတပ်သား28,500တပ်ဖြန့်ထားပါတယ်။အခုတနင်္ဂနွေနေ့မှာစတင်မဲ့သုံးနိုင်ငံထိပ်သီးဆွေးနွေးပွဲဟာဆိုရင်2012ခုနှစ်နောက်ပိုင်းပထမဦးဆုံးအကြိမ်ပြုလုပ်တာလည်းဖြစ်ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကဈေးတစ်ခုမှာစနေနေ့မနက်လင်းအားကြီးချိန်ကမီးလောင်ခဲ့တာကြောင့်ကလေးငယ်6ယောက်အပါအဝင်15ယောက်ထိဆုံးသွားခဲ့ပါတယ်။ဇမ်ဘိုဝါနာမြို့ကဈေးမှာမီးလောင်တာကြောင့်ဈေးသည်13ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောပါတယ်။ဓာတ်ကြိုးတွေတွေ့လောင်ဖြစ်တဲ့နေရာကနေမီးလောင်မှုဖြစ်ခဲ့တာလို့အစောပိုင်းကထွက်ပေါ်တဲ့သတင်းတွေကပြောအဆိုပါတယ်အဲ့နောက်တော့မီးကအထယ်ဆိုင်တွေဘက်ကိုကူးသွားပြီးတော့ဆက်လောင်သွားခဲ့တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ Direct from Washington
The Voice of America VOA စနေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညနေပတ်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရှင်အခုပထမဦးဆုံးတော့နားဆင်ရမှာတော့ကြိုတင်မဲနဲ့ပတ်သက်တဲ့ဒွင်းဆောင်ပါကိုတင်ဆက်ပေးချင်ပါတယ်ရှင်မဲဆန္ဒနဲ့ပြင်ပရောက်ကြိုတင်မဲဆန္ဒပေးတဲ့မဲဆန္ဒရှင်တွေရဲ့မဲရည်တွဲမှုမှန်ကန်တိကျမှုရှိမရှိမဲမတမာမှုမဖြစ်စေရေးရွေးကောက်ပွဲကျင်းပမဲ့နေ့မှာကြိုတင်မဲရည်တွဲမှုလုပ်ငန်းအဆင့်ဆင့်ကိုနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေဘက်ကအလေးထားစောင့်ကြည့်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကပြောပါတယ်ကြိုတင်ဆန္ဒမဲလက်မှတ်တွေကိုတတ်မှတ်အချိန်ကျော်မှရောက်လာတာတွေကိုလက်ခံရည်တွဲမှာမဟုတ်ပဲပယ်မဲအဖြစ်တတ်မှတ်ကြမှာဖြစ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကြေညာထားပါတယ်။အသေးစိတ်ကိုတော့မဆုမုံကတင်ပြပေးမှာပါရှင်
။ဟုတ်ပါတယ်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာတော့2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးကျင်းပတော့မှာဖြစ်ပါတယ်။နိုဝင်ဘာလ10ရက်နေ့ရောက်တဲ့အခါမှာရွေးကောက်ပွဲကျင်းပမယ့်နေ့မတိုင်ခင်နိုင်ငံပြင်ပရောက်တဲ့မဲဆန္ဒရှင်တွေပေးထားတဲ့ကြိုတင်ဆန္ဒမဲလက်မှတ်တွေနောက်မြန်မာနိုင်ငံအတွင်းမှာမိမိမဲဆန္ဒနဲ့ပြင်ပရောက်နေတဲ့မဲဆန္ဒရှင်တွေပေးထားတဲ့ကြိုတင်ဆန္ဒမဲလက်မှတ်တွေကိုသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကသက်ဆိုင်ရာမြို့နယ်ကော်မရှင်အဖွဲ့ခွဲတာဝန်ခံတွေလက်ထက်ကိုပေးပို့ကြရမှာဖြစ်ပါတယ်ဒီလိုမျိုးပြည်တွင်းပြည်ပကမဲဆန္ဒရှင်တွေရဲ့အပင်ပန်းခံပြီးအတက်တရောပေးထားခဲ့ကြတဲ့ကြိုတင်ဆန္ဒမဲလက်မှတ်တွေရွေးကောက်ပွဲကျင်းပမယ့်နေ့မှာမဲရည်တွက်တဲ့အခါမဲရည်တွက်မှုမှန်ကန်မှုရှိစေရေးမဲမတမာမှုမရှိစေရေးသက်ဆိုင်ရာနိုင်ငံရေးပါတီကိုယ်စားလှယ်လောင်းတွေကိုယ်စားလှယ်တွေနဲ့ရွေးကောက်ပွဲဆောင်ကြည့်လေ့လာတဲ့သူတွေဘက်ကအလေးနက်ထားဆောင်ကြည့်သွားကြမှာဖြစ်တယ်လို့အတိုက်ခံပါတီ NLD ရဲ့မဲစင်ရင်စီစီရေးတာဝန်ခံဦးထွန်းထွန်းဟိန်ကပြောပါတယ်
အကယ်လို့အပြင်ဘက်မှာရောက်နေတဲ့ဥစ္စာတွေကနေပြီးတော့ပြီးတဲ့ဒိုတင်မဲတွေကိုကော်မရှင်အဖွဲ့ကွဲယုံနေသူတွေပို့ออกมาလေကိုကတော့အဲ့ဒီဥစ္စာပါပဲဆိုညနေ၄နာရီခန့်ပဲလက်ခံမှာပေါ့ဟိုဘက်တကယ်လို့ညနေ၄နာရီဟိုဘက်မှာလက်ခံတယ်လို့ပြောလို့ရှိလို့ရှိရင်ဟို2010ခုနှစ်ကလို့မနိုင်မချင်းဒိုတင်မဲဖြစ်သွားမှာပေါ့ဟို၄နာရီမှာနောက်ဆုံးထားပို့ออกမယ်လို့ပြော၄နာရီမှာရောက်အောင်ပို့ออกမှာနေကြမှာဆိုလို့ရှိရင်အန်ကယ်တို့ကလွတ်တော်ကိုယ်စားလှယ်လောင်းနေပေါ့နော်လွတ်တော်ကိုယ်စားလှယ်လောင်းနေကမြို့နယ်ဒီကော်မရှင်ဥမှာရှိမှာပေါ့သူတို့မဲရည်နေဥစ္စာအန်ကယ်တို့ကြည့်မှာပေါ့သူတို့ပြင်မဲဆိုဟုတ်တယ်ပြင်မဲဟုတ်တယ်မဟုတ်ဘူးလားငယ်တို့ပြန်ကြည့်မှာပေါ့သူတင်စမ်းနဲ့ပတ်သက်လို့ရှိရင်သူတို့ကအကုန်လုံးချိတ်ပိတ်ပြီးတော့လာရမှာပဲလေ။နော်ချိတ်စည်းပြီးတော့လာရမှာပဲပေါ့။ချိတ်စည်းတယ်လို့ချိတ်ပိတ်ထားတာမျိုးချိတ်စည်းထားတာမရှိဘူးလို့ပြောလို့ရှိရင်အငယ်တို့ကဒီဥစ္စာကိုတန်တန်ရရှိတဲ့မဲတွေလို့အငယ်တို့ကဒီလိုတတ်မှာပါပေါ့။ဒီမဲလုံးတည်တဲ့နေရာမှာတော့ဒါပြက်ပနာကြီးရှိနိုင်တာပေါ့။နိုင်ငံသားမှလည်းဒီလိုပဲပေါ့မဲတည်ကြတဲ့ခါကျတော့ဒါမဲခုတယ်လို့ဘာလို့ညာလို့ဒါဒီဒါပေမဲ့အငယ်တို့ကပြောလို့ပေါ့ဟိုတတ်နိုင်တယ်မြတ်ဖြစ်နိုင်တယ်မြတ်တော့မဲခုလို့မရအောင်တော့အငယ်တို့ကတောင်းကြည့်ရမှာပေါ့။ဒါကြောင့်ဥပဒေပြဋ္ဌာန်းလို့အဲ့ဥပဒေပေါ်မှာပဲအငယ်တို့လေးနဲ့ထားနေရတာပေါ့
မျိုးနယ်ကော်မရှင်အဖွဲ့အစည်းတွေကနေကြိုတင်ဆန္ဒမဲလက်မှတ်တွေပါဝင်တဲ့စာအိတ်တွေကိုလက်ခံရယူပြီးတော့ချိတ်ပိတ်ထားတဲ့မဲပုံထဲမှာထည့်ပြီးလုံခြုံစွာထိမ့်သိမ်းထားရမှာဖြစ်ပြီးရွေးကောက်ပွဲကျင်းပတဲ့နေ့ညနေ၄နာရီထိုးတာနဲ့ကြိုတင်ဆန္ဒမဲလက်မှတ်ပါတဲ့စာအိတ်တွေထည့်ထားတဲ့ချိတ်ပိတ်ထားတဲ့မဲပုံကိုမျိုးနယ်ကော်မရှင်အဖွဲ့အစည်းတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်လောင်းဒါမှမဟုတ်ကိုယ်စားလှယ်လောင်းရဲ့ကိုယ်စားလှယ်အသီးသက်တွေနဲ့စောင့်ကြည့်လေ့လာသူတွေရဲ့ရှေ့မောက်မှာချက်ချင်းရေးတွက်ကြရမှာဖြစ်ပါတယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကကြေညာထားပါတယ်ချိုတင်ဆန္ဒမဲတွေကိုမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းကရွေးကောက်ပွဲကျင်းပမဲ့နေ့ညနေ၄နာရီအထိပဲလက်ခံမှာဖြစ်ပြီးတော့အချိန်ကုန်ဆုံးပြီးမှရောက်လာတဲ့ချိုတင်ဆန္ဒမဲတွေကိုလက်ခံရေးတွက်ပေးမှာမဟုတ်ဘဲပယ်မဲအဖြစ်သတ်မှတ်မှာဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်ဘက်ကချိုတင်ဆန္ဒမဲရေးတွက်ဖို့ပြင်ဆင်ထားတာတွေနဲ့ပတ်သက်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကစေတနာဝန်ထမ်းအဖွဲ့ကဦးရွှေဘကအခုလိုရှင်းပြပါတယ
်ရှေ့နေ့ညနေ၄နာရီရောက်မဲ့ချိုတင်မဲဆိုတဲ့ဟာကမြို့နယ်ကိုဝင်တဲ့ချိုတင်မဲခင်ဗျဥမာကကြိုတင်မဲမှာနှစ်ပိုင်းရှိတယ်ရက်ွက်မှာပေးရတဲ့မဲနဲ့မျိုးနယ်မှာပေးရတဲ့မဲဆိုတာရှိတယ်ရက်ွက်မှာပေးရတဲ့မဲကဒီရက်ွက်အတွင်းမှာနေကြတဲ့လူတွေနဲ့ပတ်သက်ပြီးတော့အကျုံးဝင်တဲ့မျိုးကကြိုတင်မဲပေးမဲ့အကျုံးဝင်တဲ့လူပေးတာမျိုးနယ်ကမှာပေးတယ်ဆိုတာကမျိုးနယ်ရဲ့ပြင်ပမှာတဘောဟုံးမှာဟိုတက်ကလို့သွားတက်နေတဲ့လူတွေဟိုမှာအလုတ်သွားလုံနေတဲ့လူတွေဟိုတက်တော့မီတာစုတွေအဲ့ဒီလိုလူတွေကပုံစံ15နဲ့ရှောက်ခဲ့ပြီးတော့မဲပေးပြီးရင်ပို့လိုက်တဲ့လက်မှတ်တွေအဲ့မဲလက်မှတ်တွေကနိုဝင်ဘာလ10ရက်နေ့ညနေ4နာရီတိသူကလက်ခံပေးတယ်အဲ့ဒီ4နာရီတည်းကြော်ရင်တော့လက်မခံဘူးဘာပေါ့ပယ်မပြတ်သတ်မှတ်တယ်ဆိုတော့2010ကလည်းဒီတိုက်ရှိခဲ့သလို2012မှာလည်းဒီတိုက်ရှိဒီဥပဒေကပြင်ဆင်ရမို့ပဲအတိတ်တို့ကလည်းမဟုတ်အရင်ကလေးကရှိခဲ့တဲ့ဥပဒေတော့ဖြစ်ပါတယ်ရက်ွက်ရဲ့တူနေမဲက9ရက်နေ့ညနေ4နာရီမှာပိတ်တော့လေအဲ့ဒီကောင်ကမြို့နယ်ချုပ်တင်မဲက10ရက်နေ့ညနေ4နာရီမှာပြိတ်ပါတယ်အဲ့ဒါကနီးဥတွေမှာလက်ပြတန်းတာဆိုအရင်ကလေးကလည်းရှိတဲ့ဥတွေပဲဖြစ်ပါတယ်ခင်ဗျအဲ့ဒါက
လက်ရှိမှာတော့နိုင်ငံပြည်ပရောက်နေတဲ့မဲဆန္ဒရှင်တွေဘက်ကမဲပေးဖို့လျှောက်ထားသူ3,400ကျော်တဲ့က3,100ကျော်ချုပ်တင်ဆန္ဒမဲတွေပေးခဲ့ကြပြီဖြစ်ပါတယ်ပြည်တွင်းမှာတော့သက်ဆိုင်ရာမဲဆန္ဒနဲ့ပြည်ပရောက်နေတဲ့မဲဆန္ဒရှင်တွေကချုပ်တင်ဆန္ဒမဲပေးဖို့လျှောက်ထားသူပေါင်း7သိန်းကျော်ရှိပြီးချုပ်တင်မဲဆန္ဒရှင်တွေဘက်ကအောက်တိုဘာလ29ရက်နေ့ကနေစလို့ချုပ်တင်ဆန္ဒမဲတွေကိုစတင်ပေးနေကြပြီဖြစ်ပါတယ်ရှင်
မဆုမွန်တင်ဆက်သွားခဲ့တာဖြစ်ပါတယ်အခုတော့ဒီကနေ့ည9နာရီမှာထုတ်လွှင့်မဲ့ဒါရိုက်လေးလိုင်းအစီအစဉ်မှာဘယ်အကြောင်းအရာတွေကိုဆွေးနွေးမလဲဆိုတာမိတ်ဆက်ပေးပါစီရှင်
တို့ရရှိမြတ်ခင်ဗျာမနင်္ဂနွေမှာ250ကျော်အတွင်းပထမဆုံးရတအစိုးရလက်ထက်မှာကျင်းပမဲ့ရွေးကောက်ပွဲရောက်ဖို့အတွက်အချိန်တစ်ပတ်ပဲလိုပါတော့တယ်ဒီအချိန်မှာစိတ်အားထက်သန်နေကြတဲ့မဲဆန္ဒရှင်တွေချွတ်ချွတ်မွေ့မွေ့နဲ့မဲထည့်နိုင်ဖို့အခြေအနေတွေဘယ်လိုရှိပါသလဲမဲယုံတွေပြင်ဆင်ထားမှုတွားရေးလာရေးဒီလိုမျိုးဒီမဲထည့်ဝင်နိုင်ဖို့လက်တွေ့အခြေအနေတွေရဲ့အနေထားဒါတွေဟာမဲဆန္ဒရှင်တွေအတွက်အဆင်ချောလွယ်ကူစေမှာလားဒါတွေနဲ့ပတ်သက်လို့လာမယ့်စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့အတွက်စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိမြလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလူရာမိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီကနေ့ညဘက်9နာရီနဲ့10နာရီမှာထုတ်လွှင့်မဲ့ဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်အပ်ပါတယ်ရှင်။အခုတော့ VOA ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုရွှေဝါရောင်တန်ကားတွေနဲ့ဘက္ကစားចောင်းသားတွေရဲ့ဆန္ဒပြတောင်းဆိုမှုအခြေအနေကိုသိရမှာပါရှင်။နိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးနဲ့စာငတ်ခံဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုအစိုးရကလိုက်ရောဖို့အတွက်ရွှေဝါရောင်တန်ကားတွေနဲ့ဘက္ကစားចောင်းသားများအဖွဲ့ချုပ်ကကျောင်းသားတွေစူးလေဖျားကိုပိတ်ပြီးမေတ္တာပို့လမ်းလျှောက်မှုတွေပြုလုပ်ခဲ့ပါတယ်။တာဝရီအကျဉ်းထောင်မှာလည်းအစာငတ်ခံဆန္ဒပြနေတဲ့ဘက္ကစားကျောင်းသားကောင်းဆောင်ကိုမိုင်းအောင်ဆန်းကအောက်တိုဘာလ23ရက်နေ့ကနေစပြီးအစာငတ်ခံဆန္ဒပြနေတဲ့အတွက်ကျန်းမာရေးထိခိုက်လာပြီးထောင်စည်းရုံကိုပို့လိုက်ရတယ်လို့သိရပါတယ်။မအေးမှာသတင်းပေးပို့ထားပါတယ်ရှင်
။ရန်ကုန်မြို့မှာရှိတဲ့စူးလေဖျားကိုပတ်ပြီးနိုင်ငံရေးအကျဉ်းသားတွေအမြန်ဆုံးလွတ်ပေးဖို့အတွက်2009ခုနှစ်ကရွှေဝါရောင်တန်ခါလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ခါတော်များဦးဆောင်ပြီးမေတ္တာပို့လမ်းလျှောက်ခဲ့တာပါ
ဒီရနိုင်ကြည်သောနန္ဒစက်ကြောလာနန္ဒသတော်အားတို့ဒီရန်သာသိမြင်ကြပါသည်သောတော်ရာသိမြင်ကြပါသည်
ရန်ကုန်မြို့စုလေဖျားကိုပတ်ပြီးမေတ္တာပို့လမ်းလျှောက်ချိန်မှာရဲများရောက်ရှိလာခဲ့ပြီးတားဆီးမှုများလုပ်ခဲ့ကြောင်းမေတ္တာပို့လမ်းလျှောက်မှုမှာပါဝင်သူဦးဆောင်တန်ခါတစ်ပါးဖြစ်တဲ့ဆရာတော်ဦးစန္ဒာတီတီကမိန့်ပါတယ်
။ဆရာအောင်ကြီးမှာတပတ်တဲ့အချိန်မှာဒီလိုဒီရဲရနေတာသားတယ်။အဲရဲရနေတာသားတဲ့အခါမှာအဲဘာကသာလဲဆောင်းပါပြီးတော့ရတယ်။တော့ရတာမှာဒီကဒီဟာဟောဒီဒီမှာဆရာဝတ်ကြည့်စီတောင်းတာသာဝတ်ကြည့်စီတောင်းတာဒီတောင်းနဲ့မကိုင်းသေးဘူးတဲ့။ဒီတော့ကိုယ်ကောင်းနေမှာစိုက်ပွဲဝင်နေတဲ့ဟောဒီဘာမှလည်းမနေကောင်းတာမဖြစ်သေးဘူး။ရပါမှပြဿနာမရှိဘူးတော့။အဲ့ညပြောလေဒီကဒီပေါ်မှာဘဝဥပ္ပစီတောင်းတာပြဿနာမရှိဘူးလေအဓိကဒီနိုင်ကြီးတိုင်လို့ပြောတာအလိုလိုပြောတယ်။အာဒီနိုင်ကြီးတိုင်ရကြတယ်အဓိကဒီမှာဥပ္ပစီကြီးလုပ်တဲ့ကြီးရဲ့ချက်မျိုးပေါ်လို့မဟုတ်တဲ့ဒီနိုင်ကြီးတိုင်ရတာပေါ့။အန်ကိုအောင်မိုင်းသားပါဝင်ကျောင်းသားကောင်းဆောင်ကြီးကနိုင်ငံအစိုးရရဲ့လူမျိုးရေးအတွက်ဆောင်ရွက်ခံတိုက်ပွဲဝင်နေတဲ့ပေါ်မှာဥပ္ပစီကြီးရဲ့ပတ်သက်မှာပေါ့နဲ့ဒီလိုဆောင်ရွက်တာဖြစ်ပါဘူး
။ဆရာတော်ကတော့တရားဝတီအချင်းထောင်ထဲမှာဘကတကျောင်းသားကောင်းဆောင်ကိုအောင်မိုင်းဆန်းဟာကျမ်းမာရေးစိုးဝါလာပြီဖြစ်တဲ့အတွက်ထောင်ဆေးရုံမှာဆေးဝါးကုသခံနေရတယ်လို့ဆိုပါရယ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်လာနိုင်ရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာပါဝင်နိုင်ရေးအတွက်နိုဝင်ဘာလ10ရက်နေ့မတိုင်ခင်နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လွှတ်ပေးဖို့အတွက်ရွှေဝါရောင်တန်ဃာတော်တွေကကြေညာချက်ထုတ်ပြီးတောင်းဆိုထားပါရယ်တရားဝတီအချင်းထောင်မှာအစာငတ်ခံဆန္ဒပြနေတဲ့ဘကတများအဖွဲ့ချုပ်ကခေါင်းဆောင်ကိုအောင်မိုင်းဆန်းပါဝင်အစာငတ်ခံဆန္ဒပြနေတဲ့ចောင်းသားတွေရဲ့နောက်ဆက်တွဲဖြစ်လာနိုင်တဲ့အကျိုးဆက်တွေဟာဥသိမ့်စိန်အစိုးရမှတာဝန်ရှိတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်
။မအေးမှပြောပြသွားတာပါရှင်။အခုတော့ဥမိုးသီးစုံကို VOA ဌာနမူဥတန်းလွင်ထုံးက Skype ကနေဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာပါ။ NLD ကိုစလဲလောင်းတူကိုတိုက်ခတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါဟာရွေးကောက်ပွဲကိုပြတ်အောင်လုပ်ချင်တာလား၊ရွှေဆိုင်အောင်လုပ်ချင်တာလားဆိုတဲ့စိုးရိမ်မှုတွေရှိနေတယ်လို့ဥမိုးသီးစုံကပြောဆိုလိုက်ပါတယ်။တာကေတာမြို့နယ်မှာမဲဆွယ်စည်းရုံးနေချိန်ကိုစလဲလောင်းဦးနိုင်ကန်လင်းနဲ့ NLD အဖွဲ့ဝင်တွေကိုကြာရပတိညာကဒါနဲ့တိုက်ခတ်ခဲ့မှုနဲ့ပတ်သက်ပြီး American ပြည်ထောင်စု Fort Wayneမြို့မှာနေထိုင်တဲ့ဥမိုးသီးစုံကို VOA ဌာနမူဦးတန်းလွင်ထွန်းက Skype ကနေဆက်သွယ်မေးမြန်းထားအောင်နားဆင်ရမှာပါရှင
်။ဟုတ်ကဲ့မြန်မာနိုင်ငံမှာအထူးရေးကောက်ပွဲကျင်းပဖို့ရက်အနည်းငယ်ပဲလိုတော့တဲ့အချိန်မှာဒီအတိုက်ခံပါတီရဲ့ဆွေးနွေးစည်းရုံးမဲဆွေပွဲတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာအခြေအနေလေးဖြစ်နေပါတယ်။အထူးသဖြင့်မကြာသေးခင်ကပဲဒီရန်ကုန်မြို့မှာတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်တူလက်ရှိလွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဥနိုင်ငံလင်းကိုတိုက်ခိုက်မှုဒါနဲ့ခုတ်ပြီးတော့တိုက်ခိုက်မှုတခုဖြစ်ပွားခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီမဲဆွယ်စည်းရုံးမှုနဲ့လုံခြုံရေးအခြေအနေဘလောက်အထိစိုးရိမ်စရာဖြစ်တယ်လဲဆိုတာကိုအမေရိကန်ပြည်ထောင်စုဖော့ဒ်ရင်းမြို့မှာရှိနေတဲ့ဦးမိုးသီးစုံကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်ဟုတ်ကဲ့ဦးမိုးသီးစုံခင်ဗျာဒီအခုနောက်ဆုံးကြားရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘလောက်စိုးရိမ်စရာဖြစ်တယ်လဲဆိုတာလေးကိုတစ်ချက်လေးရင်ရှင်းပြပါလား
အဲ့ခြေနေကတော့တော်တော်စိုးရိမ်စရာပေါ့လေဒါဒီအဓိကဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုစပြီးရန်စတာပေါ့လေအဲ့တော့ဟိုသူတို့ရဲ့ဒီအဓိကရေမှန်းချက်ဥတီချက်ကရွေးကောက်ပွဲပြတ်သွားအောင်လုပ်ချင်တာလားရွေးကောက်ပွဲကိုရွှေ့ဆန်းအောင်လုပ်ချင်တာလားဆိုတော့ကျွန်တော်တို့ကစိုးရိမ်နေဘာဖြစ်လို့လဲဆိုတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုပြည်သူလူထုကတခဲနဲ့ထောက်ခံနေတယ်ဆိုတော့ကျွန်တော်တို့တွေ့နေရပါတယ်အခုတော့အောင်ဆန်းစုကြည်သွားတဲ့တရားပွဲတွေကိုကြည့်တယ်ဆိုလို့ရှိရင်အရန်တည်တာတဲ့အထူးသဖြင့်ရခိုင်ပြည်နယ်ကိုသွားတဲ့ခီးစဉ်တို့ပြီးခဲ့တဲ့စင်ကာပူမှာပြုလုပ်သွားတဲ့အကျိုးရွေးကောက်ပွဲတွေဟာလားရွေးကောက်ပွဲဟိုကျွန်တော်တို့ရလဒ်တွေကိုကြည့်ရင်စင်ကာပူမှာဆိုရင်68ဒသမ200ခိုင်နှုန်းထိထောက်ခံပါတယ်ဒါကိုလည်းကျွန်တော်တို့မကြာခဏထုတ်ဖော်ပြောခဲ့ပါတယ်မြို့သားဒီမိုကရေစီဖွဲ့ချုပ်ဟာအနိုင်ရလိမ့်မယ်အဲ့တော့တစ်ဖက်ကပြိုင်ဖက်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့အချို့ပါတီဝင်တွေလည်းဖြစ်ကောင်းဖြစ်မှာပေါ့လေတခုလုံးမဟုတ်ဘူးဆိုရင်တော့မှသူတို့အရှုံးသမားလို့ယူဆလာကြတဲ့ပုံရှိတယ်ဒီမနေ့တနေ့ကဒီတာဂီတာမြို့နယ်ကဟဲ့လားကျွန်တော်တို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းတူဖြစ်တဲ့ဦးနိုင်ငံလင်းကိုဓာတ်နဲ့ခုတ်လိုက်တယ်ခုတ်လိုက်တဲ့လူကကြံ့ခိုင်ဖွံ့ဖြိုးရေးပါတီဝင
်ဆိုတော့ဦးမိုးဒီနေရာမှာကျွန်တော်ဖြတ်ပြောချင်တာကတော့အခုမကြသေးခင်ကပဲမြန်မာနိုင်ငံဒီပြန်ကြားရေးဌာနကနေထုတ်ပြန်တဲ့သတင်းထဲမှာအခုဖြစ်ပေါ်တဲ့အမှုမှာကျူးလွန်သူတွေဟာဘယ်ပါတီဝင်မှမဟုတ်ဘူးဆိုတာကိုအတိအကျထုတ်ပြန်ပြီးတော့ဒီကိစ္စဟာပါတီဝင်တွေအချင်းချင်းဖြစ်တဲ့ပြဿနာမဟုတ်ဘူးဆိုပြီးတော့ထင်းထင်းသိမ်းသိမ်းထုတ်ပြန်ကြေညာထားတဲ့သဘောကိုကျွန်တော်တို့တွေ့ပါတယ်အဲ့တော့ဒါက ဥမျိုးသီးတို့ရထားတဲ့သတင်းတွေနဲ့များဒါကွဲလွဲချက်တစ်ခုဖြစ်နေလို့လား
ဟုတ်ပါတယ်တကယ်လို့အဲ့ဒီတိုင်းဒီကြံ့ခိုင်ပုံမျိုးပါတီယာတာဝန်ရှိတဲ့အတိုင်းထုတ်လိုက်တော့အမတန်ကောင်းပါတယ်ဒါတာမန်ပေါ့ဒီပြည်ရိုးဖြစ်စဉ်ရှိတဲ့လူမျိုးရေးပြဿနာလည်းဖြစ်ကောင်းဖြစ်သွားမှာပေါ့လေအဓိကတော့ဒီပြဿနာကိုဒီရွေးကောက်ပွဲပြတ်သွားအောင်ပေါ့နိုင်ငံလုံးဆိုင်ရာ level တခုကိုမရောက်သွားအောင်ပေါ့နှစ်ဖက်စလုံးကထိမ့်ဖို့လိုတာပေါ့ဆိုတော့အဲ့ဒီတိုင်းဖြစ်သွားရင်တော့ကောင်းတယ်ကျွန်တော်တို့ဥစားပေါ့ဟိုဟိုနည်းနည်းဆိုလုံခြုံစိတ်ချမှုရှိတာပေါ့ဗျာအခုပြဿနာကဒီ internet ဆာမျက်နှာတွေတခြားတွေမှာပြန့်နေတဲ့အနေအထားကတော့ဒီလူကတန့်ခိုင်ဖွံ့ဖြိုးရေးကိုလိုလားတဲ့လူတယောက်ဖြစ်နေတယ်နောက်တစ်ခါအတိုက်ခိုက်ခံရတဲ့လူကလည်းဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကျွန်တော်တို့အမတ်တယောက်ဖြစ်နေတယ်အမတ်အကလောင်ကိုယ်စားလှယ်ဖြစ်နေတယ်ဆိုတော့အဲ့ဒါကတော့နည်းနည်းဆိုးရည်စရာဖြစ်နေတယ
်ဟုတ်ကဲ့နောက်တစ်ခုကဟိုဒီအခုလက်တော်ဖြစ်ခဲ့တဲ့ဖြစ်စဉ်အပြင်ပေါ့နော်ကချင်ပြည်ဘက်မှာဆိုလို့ရှိရင်လည်းဒါကတော့သေချာတာကပါတီအချင်းချင်းဖြစ်တဲ့ပါတီတစ်ဖက်ကနေပြီးတော့ဝင်ပြီးကျူးလွန်တဲ့အဖြစ်မျိုးပေါ့အဲ့ဒါကဟိုဥစကုံတင်ရင်တို့အဖွဲ့တွေကနေပြီးတော့ကချင်ပြည်နယ်ထဲမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေကိုမဲဆွယ်ခွင့်မပေးဘူးတိုက်ခိုက်တယ်ဆိုတဲ့အချက်တွေပေါ့နော်အလားတူပဲတစ်ဖက်မှာလည်းတခြားဟိုပြည်တို့ဘာတို့ဘက်မှာလည်းအဲ့လိုကျူးလွန်မှုလေးတွေရှိခဲ့တယ်လို့ကြားပါတယ်အဲ့တော့ဒါဟာဒီပါတီဝင်တွေအချင်းချင်းကြားထဲမှာဖြစ်တာဆိုတော့ဒီကိစ္စကိုနှစ်ဖက်ဟိုထိမ့်သိမ်းနိုင်ဖို့ဆိုလို့ရှိရင်ဦးမိုးသီးစုံအနေနဲ့ဘယ်လိုအကြံပြုချင်လဲခင်ဗျာ
ကျွန်တော်အနေနဲ့အကြံပြုချင်တာတော့အစိုးရမှာတာဝန်ရှိတယ်လေအခုငကိုမူလကရွေးကောက်ပွဲကျင်းပမယ်ဆိုတော့တတ်မှတ်ထားတဲ့မြို့နယ်တွေမှာရွေးကောက်ပွဲဖြစ်အောင်လုပ်ပြီးဖို့ပေါ့နောက်တစ်ခုကဒီလိုအကြံဖက်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်ဥပမာကျွန်တော်တို့ဒီကမ်ဘောဒီးယားရွေးကောက်ပွဲဇင်ဘာဘွေရွေးကောက်ပွဲတွေကျွန်တော်တို့လေ့လာတော့တွေ့တယ်အဲ့မှာမလွဲမသွေပေါ့ဗျာဟိုနိုင်ဂျီရှိတဲ့တိုက်ခံဘက်ကအမတ်လောင်းတွေကိုတိုက်ခိုက်တာတို့ဟာလာရန်ပွဲတွေဖန်တီးတာတို့ပေါ့အဲ့လိုနီးနေလေရွေးကောက်ပွဲရလတ်တွေကိုပြက်ပြားသွားအောင်လှုပ်စီနေတာပေါ့တခါမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုကျွန်တော်အနေနဲ့တိုက်တွန်းချင်တာကတော့ဘလို့ပဲပြက်ကြည့်အောင်ဖျက်ဖျက်နေမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့တဲကြီးခံပြီးတော့ရွေးကောက်ပွဲကိုဆက်သွားဖို့ကျွန်တော်ကတော့တိုက်တွန်းချင်တယ
်ဒီနေရာမှာဟိုဟောပေါ့ဟိုမဲဆွယ်စီယုံတဲ့နေရာမှာတဖက်လူကိုစွရတယ်ဆိုတော့ပုံစံမျိုးလေးတွေလည်းတွေ့နေရတယ်လေအထူးသဖြင့်ကြံ့ခိုင်ဖွံ့ဖြိုးရေးရမဲဆွဲတဲ့အခါကြလို့ရှိရင်လည်းတဖက်ကိုဟိုသာသာထူးထူးလေးနှက်ပြီးတော့စွတယ်လို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မဲဆွဲပွဲတချို့မှာလည်းအခုအင်တာနက်မှာပြန့်နေတဲ့ဓာတ်ပုံတချို့အရာဆိုရင်ပေါ့နော်အစိမ်းအောင်ကြိုက်တာနွားဆိုတဲ့ပုံစံမျိုးအဲ့လိုမျိုးလေးတွေဟိုဆိုင်းဘုတ်တင်ပြီးတော့တဖက်သားဟိုနားလိုခံခဲ့ဖြစ်အောင်စွရတယ်ဆိုတဲ့ဟာမျိုးလေးတွေဟာပေါ့ဒါတွေကပါတီဘက်မှာရှိနေတဲ့တာဝန်ရှိသူတွေအနေနဲ့ထိမ့်သိမ့်တင်းတင်းလေဟိုစီကံကြက်မှတ်ပေးတင်းနေဆိုတော့ပုံစံမျိုးမမြင်ဘူး
ဟုတ်ပါတယ်မှန်တော့နှစ်ဖက်စလုံးပေါ့လေအပြန်လန်ဝိုင်းဝန်းထရိတ်ပေါ့ကျွန်တော်တို့အဓိကလိုချင်တဲ့ချက်ကဗမာပြည်မှာဒီရွေးကောက်ပွဲပုံမှန်ဖြစ်နေမယ်ဟဲ့လားရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နိုင်မယ်ဆိုတော့ဒီမိုကရက်တစ်အဝင်းကျင်ဟဲ့လားစနစ်တစ်ခုဖြစ်လာစေချင်တာအဓိကရည်ချက်ပေါ့တခါကျွန်တော်တို့ဗမာပြည်ကဒီမိုကရေစီကျင့်သုံးနေရတာကလည်းမရင်ချက်သေးတဲ့ကာလတစ်ခုကိုဖြတ်နေရတယ်အဲ့တော့အောက်ခြေနှစ်ဖက်စလုံးကလူငယ်တွေဟဲ့လားသက်ဆိုင်ရာခေါင်းဆောင်တွေကျွန်တော်အနေနဲ့ပန်ကြားတင်တယ်မြစ်တာရခံတယ်သူသဖြင့်အဲ့လိုတစ်ဖက်နဲ့တစ်ဖက်ကိုဒီလိုတိုက်ခိုက်တဲ့ဥစ္စာတွေပေါ့အဓိကတော့နံပါတ်တို့ value တို့အဲ့လိုတိုက်ခိုက်တဲ့ဟာတွေကိုရှောင်ရှားဖို့ပေါ့လေကျွန်တော်အနေနဲ့တော့တိုက်တွန်းတင်တယ်ဘာဖြစ်လို့လဲဆိုတော့ဒီရွေးကောက်ပွဲဟာအဓိကအားဖြင့်ကျွန်တော်တို့ဗမာပြည်ရဲ့အရေးကြီးတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာတယ်ကျွန်တော်တို့90တုန်းကလည်းကျွန်တော်တို့ဒီပြည်လုံးကမျှော်လင့်ဆောင်စားခဲ့တယ်90တည်းမတူတာကဒီနေ့အပြောင်းလဲကြီးကတစ်ကဘာလုံးကလည်းချောင်းကြည့်လာတယ်ပို့ပြီးတော့လည်းပတ်သက်လာတယ်တစ်ခါပြည်သူလူထုကလည်းစိတ်အားထက်သန်မှုတွေပြနေတယ်အပြောင်းလဲလိုလားလာတယ်တစ်ခါအစိုးရကိုယ်၌ကလည်းဒီတိုင်းပြောင်းလဲမှဖြစ်တော့မယ်ဟဲ့လားဟိုပြီးခဲ့တဲ့90တို့ခြားရွေးကောက်ပွဲတို့လည်းစရဲအများကြီးအစိုးရဘက်ကအကူအညီပံ့ပိုးမှုတွေလည်းရှိပါတယ်မရှိဘူးမဟုတ်ဘူးပုံမှန်နိုင်ငံတကာကျွန်တော်တို့စောင့်ကြည့်တဲ့လူတွေလေးလာခွင့်ပြုတာတို့ဟဲ့လားဒါတွေမီဒီယာတွေပို့ပြီးလက်လက်ွက်ပေးလာဆိုတော့ဒါတွေကကောင်းတဲ့အချက်တွေပါအဲ့လိုအခြေအနေမျိုးမှာဘာမဟုတ်တဲ့ကျွန်တော်တို့ဒီကိုယ့်ရဲ့ဒေါသတွေဟာလာကျွန်တော်ကိုယ့်ရဲ့ရန်ကြွေးရန်စတွေကိုဒီရွေးကောက်ပွဲထဲမှာလာပြီးနိုင်ငံရေးဖြစ်တဲ့အာဂျင်တာတွေထည့်လိုက်မယ်ဆိုရင်တော့ရွေးကောက်ပွဲရလာတမျိုးတစ်ပုံပြောင်းလဲသွားနိုင်တယ်အဲ့တော့နှစ်ဖက်စလုံးကိုထိမ့်သိမ့်ပါလို့ပဲကျွန်တော်အနေနဲ့တိုက်တွန်းချင်တယ
်ဟုတ်ကဲ့ဦးမိုးသီးကျေးဇူးတင်ပါတယ်ခင်ဗ
ျကျေးဇူးပ
ါဦးမိုးသီးစုံကို VOA ဌာနမှဦးတန်းလွင်ချုံက Skype ကနေဆက်သွယ်မေးမြန်းခဲ့တာကိုနားဆင်ခဲ့ရဖြစ်ပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းအတန်လွင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေရဖြစ်ပါတယ်။အခုည9နာရီထိအစီအစဉ်ကိုတော့ line to meter 16 19နဲ့25တို့ကနေပြီးတော့တိုးချက်ဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့ရွေးကောက်ပွဲအထူးစကောပိုင်းကိုနားဆင်ရမှာပါ။ရွေးကောက်ပွဲအတွက်မဲဆယ်စည်းရုံးနေတဲ့ကာလမှာအကြမ်းဖက်တိုက်ခိုက်တာဖျက်လို့ဖျက်စီးလုပ်ပြီးတော့နှောက်ရက်တာအပြင်မတည်ငြိမ်တဲ့ဒေသတွေမှာမဲစည်းရုံးတွေဖောင်းပွားနေရတဲ့ပတ်သက်လို့ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကမြမအရေးအကဲခတ်တွေဖြစ်ကြတဲ့သတင်းစာဆရာဦးစီသူအောင်မြင့်ဒေါက်တာရံမျိုးသိန်းနဲ့ဒေါက်တာခင်မောင်ယူတို့နဲ့အတူဆွေးနွေးသုံးသပ်ထားပါရရှင်
မင်္ဂလာပါရှင်။ရေကောက်ပွဲအထူးစကပိုင်းကနေကြိုဆိုပါရစေ။ဒီနေ့ကျမတို့ VOE စကပိုင်းဆွေးနွေးပွဲမှာအထူးပါဝင်ဆွေးနွေးမယ့်ပုဂ္ဂိုလ်တွေကတော့ဒေါက်တာခင်မောင်ညိုရဲ့ဆရာဦးစီသူအောင်မြင့်နဲ့ဒေါက်တာရံမျိုးသိန်းတို့ဖြစ်ပါတယ်။အခုရေကောက်ပွဲကျင်းပဖို့ကလည်းတပတ်ပဲလိုပါတော့ရဲ့။အဲ့တော့အဲ့တပတ်လိုတော့တဲ့အချိန်မှာပဲဒီရေကောက်ပွဲမှာမဲဆယ်စည်းရုံးနဲ့ကာလမှာလူပေါ်တို့တပြည့်ဓာတ်တပြည့်ဖြစ်ရတဲ့အခြေအနေကိုကြားနေရတာစိတ်မကောင်းစရာပါပဲ။အခုဆိုလို့ရှိရင်ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီတိုင်းဒီရန်ကုန်တိုင်းဒေသကြီးမှာဝင်ရောက်ရှင်ကြိုင်မဲ့တာဂီတာမျိုးနဲ့ကိုစလေလောင်းတယောက်ပေါ့နော်ကိုဦးနိုင်ငံလင်းသူစီဝေးကာလအတွင်းမှာပဲသူတက်ခတ်ခံလဲရပါတယ်လူတို့တပြက်ထားတဲ့ပြက်ဓာတ်နဲ့တောင်ဝင်ခုတ်ခဲ့ရတဲ့အဖြစ်တွေပေါ့လေအဲ့လိုအဖြစ်တွေမျိုးပေါ့ဆရာရဲ့လူတော်တော်လေးကိုအယုတ်ဆိုးပါတယ်ဒီကနေ့ပတ်သက်ပြီးတော့ဆရာဘယ်လိုသုံးသပ်လို့ရလဲရှင
်အခုအချိန်ကတော့လေတိတ်ပြီးတော့ပွင့်လင်းမြင်သာရှိနေတော့လဲဒီအကြောင်းတွေကိုသိရတော့ပေါ့လေကျွန်တော်တို့ချက်ချင်းလို့သိရတယ်သိပြီးတဲ့အပြင်ကိုကျွန်တော်တို့ဒီနေရာမှာကောလာဟာလာတွေအများကြီးကအရင်တော့ကတော့ပါဇက်ပဲပြောတော့အခုကအင်တာနက်တွေနော် Facebook ဆိုတဲ့နေရာတွေမှာတက်လာကြတယ်ဒီတက်လာတဲ့ဟာမှန်လားဆိုတော့ကျွန်တော်တို့လည်းသိတော့မသိဘောသို့တော်လည်းဒီလိုမျိုးဖြစ်လာတာကိုမတုတ်ပြန်ကြပါနဲ့ဒါဖြစ်လေဖြစ်ကြတဲ့ရှိတဲ့ဟာတွေပါကဘာမှာလည်းဖြစ်တယ်တခြားနေရာတွေလည်းဖြစ်တယ်အဲ့တော့ဒီဖြစ်တဲ့ဟာလေးကိုကျွန်တော်တို့ကတယောက်နဲ့တယောက်နဲ့ခွင့်လှုပ်ပဲဒီနေရာနေစမယ်ဆိုရင်တော့အမှန်ကောင်းတဲ့အစဉ်လာဖြစ်လာမယ်လို့ထင်ပါတယ
်။ဒါနဲ့ပတ်သက်ပြီးတော့သူတို့ဒီပြည်ကြားရေးဝန်ကြီးဌာနကနေပြီးတော့လည်းညင်ညာချက်ထုတ်ထားတာရှိပါတယ်။အဲ့ဒီညင်ညာချက်အပေါ်မှာဆရာရမျိုးသိန်းဘယ်လိုများသဘောထားပါလဲရှင်
။ကျွန်တော်အမြင်ကတော့ပြည်ကြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ညင်ညာချက်ပေါ့လေ။ကျွန်တော်တို့ဒီအင်တာနက်ဆံပြန်တာပေါ်မှာတွေ့ရတဲ့နေထားရဆိုရင်ဟိုကျွန်တော်ကတော့ဒီဖြစ်စဉ်ပေါ်မှာဟိုညမြတတာနဲ့ပေါ့ဗမ်းမလိုက်ပဲချင်းကတ်တဲ့အပိုင်းမှာအားနေတယ်လို့ကျွန်တော်ကမြင်တယ်။ဥမာရွေးကောက်ပွဲမဲဆက်စည်းရုံးကာလမှာဟလာဟိုပါတီကြီးတစ်ခုရဲ့ကိုယ်စားလှယ်ပဲဖြစ်ဖြစ်ပါတီငယ်တစ်ခုရဲ့ကိုယ်စားလှယ်ပဲဖြစ်ဖြစ်ဒီလိုတိုက်ခိုက်ခံရတဲ့ဆိုရင်နော်အချမ်းဖက်တိုက်ခိုက်ခံရတဲ့ဆိုရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်မြင်တာတော့ဟိုအစိုးရမှာအဓိကတာဝန်ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့အစိုးရဟာနော်တရားဥပဒေစိုးမိုးရေးရောလုံခြုံရေးရောအားလုံးကိုတာဝန်ယူရမယ်။အဲ့ဒီအခါကျတော့ဒီအစိုးရအနေနဲ့ကျွန်တော်မြင်ကဟိုဘဲမလိုက်ပဲနဲ့မျက်မျက်တတသတင်းထုတ်ပြန်နိုင်မှုအပိုင်းမှာအားနည်းတယ်လို့ကျွန်တော်ကမြင်တယ်။နောက်ပြီးတော့ဒီလိုဖြစ်စဉ်မျိုးကိုကျွန်တော်ယူဆအားဖြင့်ဟိုလွတ်လွတ်လပ်လပ်နဲ့ဗမ်းမလိုက်တဲ့စုံစမ်းစစ်ဆေးမှုမျိုးကိုလုပ်ဖို့လိုတယ်လို့ကျွန်တော်မြင်တယ်။ဥပမာအားဖြင့်ဒီကိစ္စဖြစ်ခဲ့တဲ့ဆရာခင်မောင်ညိုပြောသလိုပဲဟို NLD ဘက်ကဟလာထုတ်ပြန်ကြေညာချက်ထုတ်ပြန်တဲ့နေရာမှာလေ तू ကဒီလိုဖြစ်စဉ်မျိုးတွေကိုဟလာဟိုဘာမှဟိုမတုံ့ပြန်မဲနဲ့အဲ့အေးချမ်းချမ်းနဲ့ဒီကာလကိုကြော်ဖြတ်ဖို့ဆိုတာဒါကျွန်တော်လည်းသဘောအပြင်းလက်ခံသို့တော်လည်းပဲဒီလိုဖြစ်စဉ်တွေဘာလို့ဖြစ်လဲဘာကြောင့်ဖြစ်လဲเนาะအဲ့ဒီလိုဖြစ်စဉ်ရဲ့နောက်ွယ်မှာဘာတူတွေရှိလဲဒီကိစ္စအနေနဲ့ပတ်သက်ပြီးတော့လွတ်လပ်ပြီးတရားမျှတတဲ့စုံစမ်းစစ်ဆေးမှုကိုတော့ကျွန်တော်ကမဖြစ်မနေလုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်
ဟုတ်ကဲ့ပါ ဒီတစ်ဆက်တည်းမှာပဲဒီလိုမျိုးဒီမဲဆက်စီရင်ကာလမှာဒီလိုမျိုးလူပုဂ္ဂိုလ်အချင်းချင်းတိုက်ခိုက်တာတွေအပြင်ကိုဒီမကြအခုပေါ့လေဟိုလာရှုံမှာလည်းဘုံပေါက်ကွဲမှုဖြစ်ပါတယ်တောင်ကြီးမှာလည်းလက်ပြဘုံပေါက်ကွဲမှုဖြစ်တယ်လို့ကြားသိရပါတယ်အဲ့လိုမျိုးဒီလိုမျိုးဒါတွေကလည်းပေါ့လေဟိုဘယ်သူလုပ်တယ်ဆိုတာလည်းကုရတီတော့တရားခဏတော့မပေါ်သေးဘူးပေါ့ဒါပေမဲ့ဒီမြင်းနဲ့ပြောနေကြတာဒီတိုင်းသားလက်နဲ့ကန်အင်အားစုတွေကပဲလုပ်သလားတခြားတစုံတရာမပြောနိုင်တဲ့ပေါ့နော်မသိနိုင်တဲ့ဒီအဖွဲ့အစည်းကပဲလုပ်သလားဆိုတာနဲ့ပတ်သက်ပြီးတော့ဘယ်လိုများစမ်းသပ်လို့ရလဲရှင်ဦးစီးပြော
ဒီလိုကဘွယ်ကြီးအေးချမ်းချမ်းဖြစ်သွားဖို့ဆိုရင်သူ့တာဝန်နဲ့အသီးသီးရှိကြတာပေါ့နော်အသီးသီးရှိတဲ့စီမှာအစိုးရနဲ့တက်မတော်မှာလဲတာဝန်ကြီးတယ်အစိုးရကလည်းခါတိုင်းအချိန်ထက်ကိုမတူဘဲနဲ့ဒီချိန်မှာပို့ပြီးတော့လုံခြုံရေးတွေပါတယ်ပို့ပြီးတော့သူဂရုစိုက်ပြီးဖို့လုပ်တယ်ဒါမျိုးတွေကတော့ဟိုဖြစ်တတ်တာပေါ့နော်ဖြစ်တတ်တာဝင်လို့ဟိုအကြမ်းဖက်မှုလို့ပါလို့ဆိုတာဘာလို့ဆိုတော့တိုက်ပွဲတွေကလည်းမပြီးသေးတစ်ဖက်နဲ့တစ်ဖက်နဲ့လည်းအဲ့လိုမျိုးရံဘက်ပြုတ်မှုတွေကလည်းရှိသေးတဲ့ခါကျတော့ဒါပေမဲ့ဖြစ်ပြီဆိုတာနဲ့သူတို့ဟိုမြန်မြန်ဆန်ဆန်ကင်တွဲတာမြန်မြန်ဆန်တည်ငြိမ်အောင်လုပ်တာအဲ့လိုမျိုးတွေလုပ်ပြီးဖို့လိုအပ်တယ်အလားတူပဲဟိုရှေ့ပိုင်းမှာတော့ဆိုရင်ဒီထက်တော်ဆိုးတဲ့ကိစ္စပေါ့ဥမာ NLD အဖွဲ့ဝင်တွေဟိုနွေးဆဲစီရင်သွားတဲ့စီမှာလက်နက်ကင်အင်အားစုတွေကဝိုင်းပြီးတော့ရိုက်တာနောက်ပစ္စည်းတွေဖျက်ဆီးပြီးတော့မှပြန်ထွက်တာဟိုဒါမျိုးတွေလည်းရှိတယ်
ဟုတ်ကဲ့ပါဟိုကရင်ဒီနယ်ဘက်မှာလည်းဟိုဒီမှာမနေ့ကပဲဒီကရင်ဟိုမိတ်ဆွေတယောက်နဲ့ဟိုကားစီးရင်းနဲ့ကြားခဲ့ရတဲ့သတင်းတစ်ခုကဘာလဲဆိုတော့ကရင်ပြည်နယ်မှာဒေါအောင်ဆန်းစုကြည်ဒီ NLD ပါတီကိုမဲပေးလို့ရှိရင်တော့သူတို့အားလုံးဒီဟိုပေါ်ဒီဘာသာရေးနဲ့ပတ်သက်ပြီးတော့ဒုက္ခရောက်ကြမယ်ဆိုပြီးတော့ဝါဒဖြန့်တာတွေရှိရတဲ့ကြောင့်မလို့ NLD ကိုမဲပေးတဲ့လူကိုမဲတမဲပေးရင်တနက်နဲ့တခါတက်တတ်မယ်ဆိုပြီးတော့တောင်ချောက်တဲ့အစီအစဉ်ရှိနေတယ်ဆိုပြီးတော့ကြားနေရပါတယ်ဥစီတော်မြင်နေဗာညာကြားမိနေလည်းမသိ
အဲ့လိုမျိုးတွေကဟိုနယ်ဘက်ဒီမှာအဲ့လိုမျိုးဖြစ်တယ်ဆိုတာကတော့ကျွန်တော်တို့ကကြားတာပေါ့နော်ကြားပေမဲ့တိတိကျကျတော့ဟို confirm မလုပ်နိုင်ဘူးအဲ့တော့ဟိုတချို့ကျွန်တော်တို့ဟိုဗာလဲတကယ်မီဒီယာတွေမှာတက်လာတဲ့ confirm လုပ်ပြီးသားမှာတွေလည်းရှိတယ်ဒါပေမဲ့ချင်းချောက်တဲ့အတိုင်းဒါဘယ်လောက်ရှိလဲဆိုတာတော့ကျွန်တော်တို့မပြောတတ်ဘူးရှိတာကတော့ရှိတယ်မှန်တယ်လားဒါပေမဲ့ဒီဥစ္စာမျိုးတွေကိုရှိလာတိုင်းဒါအစိုးရဘက်ကဖြည့်ရှင်းပေးဖို့လိုတယ်ဒီကဘယ်ကော်မရှင်တို့ကတော့ထုတ်ပြန်ချက်တင်နေပေါ့နော်ဒီလူလူလူအနေနဲ့ဘာမှမစိုးရိမ်ပါနဲ့လွတ်လွတ်လပ်လပ်မေးပေးကြပါဆိုတာတွေကိုအများအားသူကပြောဆိုပေးဖို့လိုတယ်အခုဖြစ်စင်မှာကျွန်တော်တို့ဘာတွေဝေဖန်မှုလိုတယ်လဲဆိုရင်ဒီလိုမျိုးဖြစ်လာပြီဆိုရင်ဟိုအားလုံးသိတဲ့အတိုင်းပဲ NLD ဘက်ကပဲသူ့ကိုသူပြန်ဖြည့်ရှင်းနေရတယ်တကယ်တော့မကောင်းဘူးဒါသူကပြန်မွေးဝင်တယောက်ပဲအဓိကပို့ပြီးတော့တာဝန်ရှိတာယူကော့ဘွဲကော်မရှင်ပြီးတော့မှအစိုးရကလည်းဒီယူကော့ဘွဲအေးချမ်းချမ်းအောင်မြင်ဖြစ်ဖို့ဆိုရင်ဒါမျိုးတွေကိုသူကလည်းတုံ့ပြန်ပေးရမယ်ဒီလိုမျိုးဟာတွေကိုပြည်သူလူထုတွေကမယုံကြည်ဘူးသူကိုယ်တိုင်ဝင်ပါပေးဖို့လိုတယ်ဒါမှသာသူကဒိုင်ပီသမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ပါဒီရွေးကောက်ပွဲကျင်းပဖို့ဒီတပတ်ပဲလိုတော့တဲ့အချိန်မှာကြိုတင်မဲတွေပေးနေရပြီပေါ့နော်ကြိုတင်မဲပေးနိုင်တဲ့ပုံစံတွေပေါ့ခုလိုတဲ့မဲယုံမှာတာဝန်ကျမဲ့လူတွေလုံခြုံရေးဝန်ထမ်းတွေခရီးသွားမဲ့ဝန်ထမ်းတွေဟိုနောက်သတင်းတောက်တွေပေါ့ကျမတို့ဒီမှာလည်းသတင်းတောက်တွေလည်းရှိတယ်ဆိုတော့အဲ့လိုမျိုးကြိုတင်မဲတွေစပြီးပေးနေပါလိမ့်အဲ့ကြိုတင်မဲပေးတဲ့နေရာတွေကိုတဲ့ EU ဥရောပသမဂ္ဂအဖွဲ့ကလည်းသွားရောက်လေ့လာခွင့်ရတယ်လို့ပြောပါတယ်ဆရာအဲ့ကြိုတင်မဲပေးတာနဲ့ပတ်သက်လို့ဆရာကဘာများကြားထားပါလိမ့်လဲဆရာ
ကျွန်တော်တို့အဲ့ဒီပေါ့လေတကယ်လို့မဲပေးခြင်းရယ်ကိုကတေချာပေါ့ပွားရမယ်ဆိုတော့အကြောင်းအရာကိုတယောက်တယောက်ကတစုံတယောက်ကထောက်ခံရမယ်เนาะအကြီးကဲဆိုထောက်ခံရမယ်အဲ့ဒီဟာလေးတော့ပါတယ်ဟိုစစ်တပ်ဆိုလဲစစ်တပ်ကသူကရွှေ့မယ်ဆိုတဲ့ဟာလေးကရှိတယ်အဲ့တော့ तू ကအကျိုးတင်မဲ့ပေးတဲ့နေရာမှာဟာကျွန်တော်တို့ဒီခါတိုင်းလုံးမဟုတ်ဘူးねချစ်လို့လဲရတော့ဗောလေချစ်တဲ့ဟာလေးပဲ तू ကလုပ်လို့ရတဲ့အတွက် तू နေနေတော့အဆင်ပြေနိုင်စရာအကြောင်းရှိတယ်အခုလောလောဆယ်တော့ကျိုးတင်မဲ့ကလည်းဟိုပြဿနာကဘာလဲဆိုရင်ကျွန်တော်တို့ဒီပုံစံ16လာ तू ကဖြည့်ပြီးမှ तू ကအဲ့ဒီကနေပြန်ကြမှာပေးလို့ရတာပြေးလို့ရတော့ကျွန်တော်တို့ဒီ last sign ကနေစပြီးတော့လုပ်ရမယ့်ဟာလေးတွေရှိတာပေါ့ဒီရက်ွက်ထဲကလူတွေပါညာပေါ့ဟောနေကလူတွေလာတဲ့လူတွေသူတို့ကတချို့ကဒီနေရာမှာမရှိဘူးအဲ့တော့သူတို့ကသူတို့ရက်တွေသူတို့မပြန်နိုင်တော့ဘူးမပြန်နိုင်တော့ဒီမှာကြိုတင်မဲပေးရမယ့်ဟာလေးရှိတယ်ဟောဒီနှစ်ကတော့အကုန်လုံးကတော့ဒီကြိုတင်မဲနဲ့ပတ်သက်ပြီးတော့စိတ်ဝင်စားနေကြတယ်အဲ့တော့ကြိုတင်မဲကိုအာတနေရာမှာထားပြီးတော့ဟောပါခေါ်မယ်ရတူနေရာရောက်အောင်ပို့အောင်ပို့ပြီးတော့မဲပုံးနဲ့ဘယ်လောက်အရေးတွဲရှိပါလဲဆိုတော့ချိတ်ပြီးတော့ထားရမယ်ကြီးညာရမယ်ဆိုတာဟာလည်းပါပါတယ်အဲ
့
တော့ဒါတွေကဟောတကယ်တကယ်ဖြစ်တင်တာတွေတော့အများကြီးပေါ့လေအဲ့မှာကျူတင်မဲအတွက်ကိုတော့ကျွန်တော်တို့ဒီလောလောဆယ်ဘာကွန်မန့်တော့မပေးနိုင်ဘူးပေါ့ဖြစ်နေတာ
ဟုတ်ကဲ့ပါသူတို့ရဲ့မဲပုံးကြီးတွေပြထားတာကတော့သူတို့ plastic ဟို lock လုပ်တဲ့ဟာနဲ့ပေါ့ထုတ်ထားတာဒါပေမဲ့ဘေးနှစ်ဖက်ကလက်နိုင်လို့ရတယ်ဆိုပြီးတော့လူတွေဝေဖန်တာနေကြားနေရပါတယ်ဆရာရမျိုးသိန်းဗာများကြားထားပါလဲရှင်
ကျွန်တော်အမြင်ကတော့ဟိုကြိုတင်မဲပေးတဲ့နေရာမှာဟိုအတိတ်ကပေါ့လေဒီကြိုတင်မဲတွေရဲ့အရေးအတွက်ဟိုဆရာခင်မောင်ညိုပြောသလိုပေါ့ဟိုအရေးအတွက်အတိတ်ကြเนาะနောက်ပြီးတော့အဲ့ဒီအရေးအတွက်တိကြကိုဘယ်လိုသိမ်းဆည်းထားတယ်เนาะဘယ်လိုပုံစံနဲ့သိမ်းဆည်းထားတယ်အဲ့ဒါကလည်းကျွန်တော်အများအပြားအရေးကြီးတယ်လို့မြင်တယ်နောက်ပြီးတော့ကြိုတင်မဲပေးတဲ့လူတွေအနေနဲ့လည်းအဲ့ဒီမဲပေးတဲ့စာရွက်ကိုသိသိချာချာစစ်ဆေးဖို့လိုအပ်တယ်လို့မြင်တယ်ဘာဖြစ်လို့လဲဆိုတော့ကြိုတင်မဲသည်လင်ပင်เนาะပင်မဲဖြစ်နိုင်တယ်အဲ့ဒီကြိုတင်မဲကလည်းပဲခုနပြောသလို ကျွန်တော်တို့မြို့ပတွေထဲမှာပြတ်ထန်းထားတဲ့ဟလာအချက်လက်တွေနဲ့မပြည့်စုံရင်ဥမာဖြင့်ကျွန်တော်ဥမာဒီမဲယုံမှုရဲ့ဟလာလက်မှတ်မပါဘူးအဲအဲ့ဒီလိုကြိုတင်မဲမျိုးဟာပယ်မဲဖြစ်သွားနိုင်အဲ့တော့အခုအချိန်မှာအဲ2010လောက်လို့မျိုးကျွန်တော်ကကြိုတင်မဲဟာဟိုကြိုတင်မဲကိုသုံးပြီးတော့အနိုင်ယူတာမျိုး
ဆုံးဖြတ်ချက်တွေလုပ်တာ
ဖြစ်နိုင်ချေနည်းတယ်လို့ဆိုပေမဲ့လို့ကျွန်တော်ဆိုရင်တော့ဥမာကျင်းလက်ဒေတာတွေနော်ဝေးလံခေါင်ဖျားတဲ့ဒေတာတွေနောက်ပြီးတော့တိုက်ဧရိယာတွေနောက်ပြီးတော့ဟိုရဲတပ်ဖွဲ့ဧရိယာတွေမှာဘလောက်ထိလွတ်လွတ်လပ်လပ်နဲ့နော်ကြိုတင်မဲကိုပေးနိုင်လေဟလာသူတို့ရဲ့သဘောဆန္ဒနဲ့လွတ်လွတ်လပ်လပ်ပေးနိုင်မှုရှိလားမရှိလားဆိုတော့ဟိုလွတ်တော်ကိုယ်စားလှယ်လောင်းနေရောသူတို့ရဲ့ကိုယ်စားလှယ်တွေရောနောက်ပြည်တွင်းစောင့်ကြည့်လေ့လာသူတွေရောနိုင်ငံတကာစောင့်ကြည့်လေ့လာသူတွေရောသတင်းမီဒီယာတွေရောလွတ်လွတ်လပ်လပ်ဟိုလေ့လာချစ်ရှုခွင့်ကိုပေးသင့်တယ်လို့ကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့ပါအခုရွေးကောက်ပွဲနှိကလာတဲ့အမြန်မက်ဆေ့စီယုံကြီးကလည်းအရှိန်ဟိုမြင်တယ်ပေါ့နော်အဲ့တော့ဒီပြည်ခိုင်ပြိုးပါတီရဲ့ဥက္ကဋ္ဌကြီးပေါ့ဖြစ်တဲ့နိုင်ငံတော်သမ္မတကြီးဦးသိန်းစိန်ကနေပြီးတော့ AR တိုင်းဟိုလှည့်လည်ပြီးတော့ဒီ COE ဆင်းတဲ့သဘောပေါ့လေဒါအားလုံးအတွက်ကိုဒီပါတီအတွက်ကိုပါတီခေါင်းဆောင်တယောက်အနေနဲ့ COE ဆင်းပေးတဲ့လူပဲသဘောယူဆရမှာပေါ့လေအဲ့ဒီမှာသူပြောသွားတဲ့ဒီစကားတစ်ခုကတော်တော်လေးကိုဟိုအဲ့လိုဝေဖန်တဲ့သဘောဝေဖန်တာနေတော်တော်လေးထွက်နေတယ်ပေါ့နော်အဲ့သူပြောတာဘာလဲဆိုတော့ပြောင်းလဲစဉ်တန်ပြီးဆိုပြီးတော့ပြောနေကြပါလေတဲ့အဲ့ဒါဒါပေမဲ့အခုလက်ဒီမိုကရေစီပြုရင်ပြောင်းလဲရို့သူဖော်ဆောင်နေရပေါ့ဒါဒီတဲ့ဘာပြောင်းလဲရအောင်မလဲပေါ့ဒီတဲ့ပြောင်းလဲကကွန်မြူနစ်စနစ်ပဲရှိတော့တယ်လို့ပြောပါတယ်ဒီဟာနဲ့ပတ်သက်ပြီးတော့ဥစီရအောင်မြေဘလုံးများတုံ့တက်လို့ရပါလဲရှင
်တကယ်တော့အပြောင်းလဲဆိုတဲ့ဟာကိုကျွန်တော်တို့ကျွန်တော်ထင်တယ်ကျွန်တော်တို့သမ္မတကြီးကိုတိုင်သူနားမလည်ဘူးဆိုတဲ့သဘောကိုသူကိုကျွန်တော်တို့နားလည်လိုက်တာပေါ့နော်နောက်ဒုတိယတစ်ခုကသူပြောတဲ့အပြောင်းလဲသူစကလုံးထဲမှာဘာပါတယ်လဲဆိုတော့အရင်တော့ကတော့ဒါတမတော်ကအုတ်ချုပ်တယ်ဟိုတယောက်တည်းကနေအုတ်ချုပ်တော့ပေါ့နော်သူဆရာနာရှင်ဆင်းလို့မပြောပေမဲ့သူကဒါအဲ့လိုဆိုလိုတာပေါ့ဒါပေမဲ့2008ဖွဲ့စည်းပုံဆွဲပြီးတဲ့နောက်မှာ2010တုန်းကယူကော့ဖွဲ့လုပ်ပြီးတော့မှအပြောင်းလဲလုပ်လိုက်တာပေါ့သူပြောချင်တဲ့သဘောရဲ့အဓိက message ကတော့2010ကအပြောင်းလဲလုပ်လိုက်တယ်ဆိုတော့အထိပ္ပယ်သွားဆက်ရောက်တယ်ဒါပေမဲ့တကယ်တကယ်ကျတော့2010ဆိုတာအပြောင်းလဲလုပ်တာမဟုတ်သူပြောသလိုဒီမိုကရေစီစနစ်ကိုအပြောင်းလဲလုပ်လိုက်တာမဟုတ်ဘူး2008ဖွဲ့စည်းပုံကိုအခြေခံပြီးတော့မှသူတို့ဘာသာသူတို့ဒါကျွန်တော်ဒါဆွတ်ဆွဲတာမဟုတ်သင်းစားဆရာတယောက်အနေနဲ့ကျွန်တော်ကတိကျတဲ့ခိုင်လုံတဲ့အချက်လက်တွေပုံမူတည်ပြီးကျွန်တော်ပြောတာသူတို့ဘာသာသူတို့ကော်မရှင်တွေဖွဲ့တယ်သူတို့ဘာသာသူတို့ယူကော့ပွဲကိုလုပ်ပြီးတော့မှနောက်ဆုံးမဲကြီးတွေ့တာကအစစိတ်ကြိုက်အကုန်လုံးလုပ်ပြီးတော့မှဒီလူတွေကိုနေရာချသွားပေးတာအဲ့နေရာချသွားပေးတယ်ဆိုတဲ့ဟာကိုလည်းကျွန်တော်တို့အပြင်ကနေမှန်းဆတာမဟုတ်ဘူးလက်ရှိခေါင်းဆောင်နော်အစိုးရအဖွဲ့ထိတ်တန်းဝန်ကြီးတွေကိုယ်တိုင်ကဒီတိုင်းကိုပြောတာအရင်ဒါဟိုအာနာရှင်ဦးဟိုပြုံးမူတန်းရွှေရနေပြီးတော့မှဘသူကသမ္မတလုပ်ပါဘသူကလွတ်တော်ဥက္ကဋ္ဌလုပ်ပါဆိုပြီးတော့မှနေရာချသွားတယ်ဆိုတာသူတို့ကိုယ်တိုင်ပြောတာအဲ့ဒါအပြောင်းလဲလားကျွန်တော်ထင်တယ်အဲ့ဒါအပြောင်းလဲမဟုတ်ဘူးဒီလူကနေတော့ဒီလူတွေကိုခွဲဝေပြီးတော့မှတိုင်းပြည်ကိုအုပ်ချုပ်ဖို့ပေးသွားတာပဲရှိတယ်ဘာဒီမိုကရေစီအပြောင်းလဲမှမဟုတ်သေးဘူးအဲ့တော့ဒီမိုကရေစီအပြောင်းလဲတကယ်အစ်စ်မှန်ဆိုတဲ့ဟာကိုသူ့အနေနဲ့တက်တည်ပြကျင်တယ်ဆိုရင်သမ္မတကြီးအနေနဲ့တက်တည်ပြကျင်တယ်ဆိုရင်ဒီယူကော့ပွဲကိုမျက်မျက်တတလုပ်ပြီးဖို့လိုတယ်မျက်မျက်တတလုပ်လို့ဒီလူတို့ကတကယ်ရွေးပေးလိုက်တဲ့အမတ်တွေပေါ်ထွက်လာမယ်အဲ့ဒီကနေသမရအစ်စ်တွေပေါ်ထွက်လာမယ်ဆိုရင်အေးအေးချမ်းချမ်းနဲ့အာဏာတွေလွှဲပေးဖို့လိုမယ်အဲ့ဒီနောက်ပိုင်းကျတော့မှသာအပြောင်းလဲတကယ်ဖြစ်ပြီလို့ပြောလို့ရတယ်အဲ့တော့သမရကြီးပြောတဲ့ဟာတွေကမမှန်ဘူးမှားနေတယ်လို့ပဲကျွန်တော်မှတ်ချက်ပေးချင်ပါတ
ယ်ဟုတ်ကဲ့ပါအဲ့တော့သမရကြီးအနေနဲ့ဒါဒီပြည်ခိုင်ပြိုးပါတီကိုစီအိုရေးဆက်လဲရင်းနဲ့ဒီအဓိကအတိုက်ခံဖြစ်နေတဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတိုက်ခိုက်လိုက်တယ်လို့ယူဆပါလားရှင
်အဲ့ဒီသဘောတော်မှတက်ရောက်သွားတယ်ဘာဖြစ်လို့လဲဆိုတော့သမရကြီးကအဓိကအလေးပေးပြီးပြောတဲ့ဥစ္စာဟာဒီလက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဟိုရွေးကောက်ပွဲဆောင်ဖို့ဖြစ်တယ်အဲ့ဒီဆောင်ဖို့ကိုပြောတဲ့အခါကျတော့ဒါဟာဟိုသမရတယောက်အနေနဲ့ပေါ့ကျွန်တော်အမြင်အားဖြင့်ဒါဟာဟိုမလုပ်သင့်ဘူးလို့ကျွန်တော်ကမြင်တယ်အနောက်ပြီးတော့ပါတီဥက္ကဋ္ဌလို့ဆိုတော့လဲပဲဖွဲ့စည်းပုံအခြေခံဥပဒေပုံမှန်ကျွန်တော်မှတ်မိတော့64အရာဆိုရင်နော်သမရဟာသမရတာဝန်ထမ်းဆောင်နေတဲ့အချိန်မှာပါတီလုပ်ငန်းတွေမှာဝင်ရောက်ဆောင်ရွက်ခွင့်မရှိဘူးအဲ့ဒီအတွက်ကြောင့်မလို့သမရရဲ့ရုပ်ပုံနဲ့နော်သမရရဲ့ဓာတ်ပုံနဲ့မဲဆွယ်စီယုံရေးတွေကိုလုပ်နေတာဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်ချင်းရှိမရှိဆိုတာကိုကျွန်တော်တို့ဟာရွေးကောက်ပွဲပြီးရင်ဒီကိစ္စခုံရုံးမှာဒါဟိုမင်းမြန်ပြီးတော့ဆုံးဖြတ်ယူရမယ်အနေအထားမျိုးရှိတယ်အဲ့တော့အခုသတင်းစာတွေမှာကျွန်တော်တို့နိုင်ငံပိုင်ဟိုရုံးမြင့်တန်ကြားမှာဟဟလာဟိုတမရရဲ့ဆောင်ရွက်ချက်တွေကိုဟဟလာမှတ်တမ်းတွေပြသပြီးတော့နောက်ပြီးတော့တမရရဲ့ဓာတ်ပုံနဲ့ဟိုအစီအစဉ်တွေကိုထုတ်လွှင့်ပြီးတော့ဒီလိုလုပ်နေတာတွေကကျွန်တော်အမြင်အားဖြင့်တော့ လက်ရှိအာဏာရပါတီကိုဟိုတစ်ဖက်သက်ဆောင်းပေးပြီးတော့ဟိုစတိတ်မီဒီယာကိုတုံးပြီးတော့ဗောလေနိုင်ငံပိုင်မီဒီယာကိုတုံးပြီးတော့မဲဆွယ်စည်းရုံးနေတဲ့ဘက်ကိုဥတည်နေတယ်လို့ကျွန်တော်ကမြင်တယ
်ဟုတ်တယ်မလို့ဟိုတဲ့ကတော့ခင်ဆိုးကကျွန်တော်တို့ဒီရွေးကောက်ပွဲစောစောပိုင်းတော့ရွေးကောက်ပွဲမတိုင်ဘူးဗောလုံးခဲ့တစ်နှစ်လောက်နှစ်နှစ်လောက်တုန်းကကျွန်တော်တို့ဒီအစိုးရနေပြီးတော့နိုင်ငံသားမှာအမေရိကန်လူကို lobby လုပ်ဖို့ငှားတယ်ဒေါ်လာ3တန်းလား2တန်းလားမသိဘူးသူတို့အဲ့ဒါရှင်းနေဖွဲ့ငှားတော့သူတို့ကရှင်းနေဟိုကလည်းကြောင်ညာရတယ်အဲ့တော့ lobby လုပ်ဖို့ဆိုရင်ဘယ်လို lobby လုပ်မယ်ဆိုတာဟာကျွန်တော်လည်းမသိလိုက်ဒါတွေမေ့သွားတယ်အခုချိန်မှာဒီပုံစံကိုကျွန်တော်ကြည့်တော့ဩဒါကြီးက lobby လုပ်တာဒီပုံစံမလားဆိုတဲ့ဟာလို့နည်းနည်းလေးမြင်လာလို့ကျွန်တော်ယူဆတယ်ဘာဆိုရင်ဒါကြီးကကျွန်တော်အတိုင်းပြည်တစ်ပြည်အကြောင်းကိုကြောင်ညာမယ်ဆိုရင်ဒီကြောင်ညာချက်ကနော်ဟာထိရောက်မှုကအများကြီးရှိပါတယ်ဥပမာဖြစ်မလေးရှားလဲเนาะ truly asia မလေးရှားဆိုတော့သူကြော်ညာရှိတယ်เนาะအိန္ဒိယလဲကြော်ညာလဲစသဖြင့်ကျွန်တော်အာရှတိုက်ကတိုင်းပြည်တွေကြော်ညာကြတယ်ဟော BBC တို့ CNN တို့ကကြော်ညာကြတယ်အဲ့တော့ဒီလိုကြော်ညာပြီးရင်သူတိုးတက်လာတဲ့အခြေအနေလဲသူတို့တွေ့ရတဲ့အတွက်ကြော်ညာကတွေအများကြီးပေးရတယ်အခုဒီမှာလဲဟောဆရာရံမျိုးသိန်းပြောတဲ့လိုပေါ့လေကျွန်တော်တို့ဒီဖြစ်စဉ်တွေကသိပြီးတော့မလှပဘူးလို့ကျွန်တော်ထင်တာပဲ။ဘာလို့ဆိုရင်ရွေးကောက်ပွဲအရန်နေနေတဲ့အချိန်မှာဒီလိုမျိုးဖြစ်လာတာပေါ့လေ။အဲ့
ဒါလေ။နိုင်ငံပိုင်မီဒီယာကိုအသုံးချပြီးတော့ဒါဝက်ဆက်စည်းရုံးနဲ့သဘောတည့်ရောက်တာပေါ့နော်။အဲ့တော့ထိုင်းနိုင်ငံကိုမကြခင်ကနေထိုင်းနိုင်ငံကခီးစီကနေပြန်လာတဲ့ဦးစီသူအောင်မြင့်ကဒီထိုင်းနိုင်ငံရဲ့ဒီအခြေအနေလေးနဲ့ပတ်သက်ပြီးတော့သုံးသပ်ပြပါအောင်ရှင်ဒီကြော်ညာလေးနဲ့ပတ်သက်ပြီးတော့
အဲ့ဒီခုနကတော့အဲ့ဒီပြည်သူတွေကသမ္မတကြီးဆိုတဲ့ဟာကသူတို့ကဗားရှင်းကဖုံးခုရှိတယ်။1 2 3ဆိုတော့မှရုပ်တံမှာအဲ့ဒါမကြခဏလွှင့်တာပေါ့နော်လွှင့်တဲ့ခါကျတော့ဟိုတွတ်တွတ်ချင်းမှာပဲကျွန်တော်ဟိုနည်းနည်းတော့မှဟိုဘယ်လိုလဲလန့်သွားတယ်ဘယ်လိုလန့်သွားလဲဆိုတော့အစဆုံးရိုက်ထားတဲ့ဟာကထိုင်းနိုင်ငံကဒီဘီရင်ဘူမိပေါ်နဲ့ပတ်သက်ပြီးတော့ရိုက်ထားတဲ့ဟာထိုင်းမှာဆိုရင်မနေ့တချင်ညနေတချင်ရဲ့နောက်ပြီးတော့မှရုပ်ရှင်တွေပါတယ်ဝင်ကြည့်တဲ့အချိန်မှာဆိုရင်သူ့နိုင်ငံတော်တချင်းပေါ့နော်နိုင်ငံတော်တချင်းကိုအတန်လွှင့်ပေးတယ်အဲ့ဒီအတန်လွှင့်တဲ့အချိန်မှာလူတွေကဒါမတည့်ရက်ပြီးတော့မှဒါအလေးဟိုအယူသေးပေးရတာပေါ့အယူသေးပေးတော့ထိုင်းနိုင်ငံရဲ့အဲ့ဒီရုပ်ရှင်ရုံတွေမှာအများစုပြတဲ့အဲ့ဒီကတော့နိုင်ငံတော်တချင်းရဲ့သရုပ်ဖော်ကိုရုပ်ရှင်ယုံရုပ်ရှင်တွေမှာဆိုရင်ထိုင်းပြည်ကြီးကဟိုသူငွေစင်ကစပြီးတော့ပေါ့နော်ဘလောက်ထိပြည်သူတွေထဲလုတ်ပေးတယ်အဲပြီးတော့မှနောက်ဟိုဗာလဲမိုးတွေရွာသွန်းအောင်လုတ်ပေးတယ်ရေကာတာတွေဆောက်ပေးတယ
်ဘလို့ပါ
ညာလက်ထမင်္ဂလာတွေဆင်းတယ်အဲ့ဒါမျက်နှာမှာဆိုလဲဟိုချွေးတွေပေါပေါကြနေပြီးတော့မှတေချာလုတ်ပေးတယ်ဗာညာဆိုပြီးတော့မှအဲ့လိုအမုန်းတင်တဲ့ခါကျတော့ပြည်သူတွေကလည်းမျက်ရည်တွေလဲဗာညာဆိုတော့ကျွန်တော်ကြည့်တယ်ဟာသမ္မတကြီးကလည်းအဲ့ဒီပုံစံဖမ်းပြီးတော့မှဘသူကသူ့ရိုက်ခိုင်းလဲတော့မသိဘူးပေါ့နော်အဲ့ဒါအဲ့ဒီပုံစံမျိုးတွေဖမ်းပြီးတော့လုတ်တော့အဒါကတော့အဲ့မဖြစ်သင့်ဘူးထင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီမှာကအခုရုပ်ောက်ပွဲနီးတဲ့ကာလလည်းဖြစ်နေပြီဆရာပြောသလိုပဲပြီးတော့မှနောက်သမ္မတကြီးရဲ့ဂုံဖော်တယ်ဆိုတဲ့ဥစ္စာကအခုဟာကပြည်ခိုင်မျိုးပါတီကလည်းသမ္မတကြီးကိုဒါသမ္မတလောင်းဆိုပြီးတော့မှကြိုတင်ပြီးတော့ပြောထားတယ်အခုပြည်ခိုင်မျိုးပါတီရဲ့အနေနဲ့အရရမှရှိတဲ့ရုံးနေရှိမှဒါသမ္မတကြီးရုပ်ပုံနဲ့ဖြစ်နေတဲ့ခါကျတော့ဒါကြီးကိုနိုင်ငံပိုင်ကျွန်တော်တို့ပြည်သူတွေရဲ့ဘန္တာငွေကြီးနဲ့ကုန်ကြခံရိုက်ထုတ်တယ်ပြီးတော့မှရုပ်တံထဲမှာလွှင့်တဲ့ခါကျတော့တမိနစ်တမိနစ်ဆိုကုန်ကြစီကအများကြီးပဲအဲ့ဒါဒီလွှင့်ပေးနေတဲ့ဟာကကျွန်တော်တူကြီးအမြင်ပြောမယ်ဆိုရင်ဒါမသင့်တော့ဘူးနိုင်ငံကိုလုပ်တဲ့ပုံရိပ်လည်းမဟုတ်ဘူးသမ္မတကြီးရဲ့ပုံကူရေးကိုဒါဖော်ပြီးတော့မှလုပ်တဲ့ဟာဖြစ်တဲ့ခါကျတော့မသင့်တော့ဘူးလို့ပဲထင်ပါတယ
်ဟုတ်ကဲ့ပါအခုရွေးကောက်ပွဲကျင်းပဖို့တပတ်ပဲလိုတော့တယ်အဲ့ဒီအချိန်မှာဒီ NLD ကနေပြီးတော့ဟို UEC ကိုရွေးကောက်ပွဲကော်မရှင်ကိုသူတို့ complaint တင်တက်တာတခုကြားလိုက်ရပါတယ်အဲ့ဒါကတော့မဲစီရင်ဖောင်းပွားနေတဲ့ကိစ္စပေါ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မဲစင်းဖောင်းပွားတယ်ဆိုတာမရှိတဲ့လူတွေဥမာတိတ်ပြီးတော့မဲဆန္ဒရှင်နေတဲ့နေရာတွေမှာမရှိတဲ့အရေးအတွက်ထက်များနေတယ်ရှိတဲ့အရေးအတွက်ထက်များနေတယ်ဆိုပြီးတော့ဟို complaint တက်တယ်လို့ကြားပါတယ်ဆရာအဲ့ဒီဒါနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုစမ်းစစ်လို့ရပါလဲရှင
်ကျွန်တော်တို့အဲ့ဒါတွေကကြားလက်ကြားလက်မြင်လက်မြင်နဲ့သိတဲ့လူတွေအများကြီးပေါ့ဗျာရောက်နေတဲ့လူရှင်တဲ့လူတွေမရှိဘူးမဲစင်းကိုရှုပ်ထွေးအောင်လုပ်တာလည်းပါတယ်ဟောမဲစင်းဖောင်းပွားတယ်လည်းပါတယ်ဒီလိုမျိုးဖြစ်တဲ့အချိန်မှာဆိုရင်ကျွန်တော်တို့က statistic ကိုအရေးမကြီးဘူးလို့သွားထင်တာပေါ့ဒါအမှန်မှားပါလေတိုင်းနိုင်ငံတစ်ခုကဒီဥစ္စာအမှန်အရေးကြီးတဲ့ကိစ္စပါဒါကိုသူတို့မလုပ်ဘဲနဲ့အခုမှားအောင်လုပ်တယ်ဆိုတာတာဝန်ရှိပါလေအဲ့တော့ NLD ကတော့စိုးရိမ်နေဆိုတာအဲ့ဒီဖောင်းပွားတဲ့မဲစင်းတွေမှာတခုဖြစ်သွားမှာစိုးရိမ်ကြတယ်အများကြီးပဲကြံတဲ့လူလဲတို့မဲအဖြစ်ဘယ်ကိုရောက်သွားမလဲဆိုစိုးရိမ်နေတဲ့လူအများကြီးပါတို့မဲမထည့်ရင်ဘယ်လိုဖြစ်သွားမလဲစိုးရိမ်ကြတယ်ဒါတွေကတော့ဟောမဖြစ်တဲ့ကိစ္စပါမထည့်ရတဲ့မဲကလည်းမထည့်တဲ့အတိုင်းပဲသူကသူရှိနေပါစေเนาะအဲ့တော့ကျွန်တော်ဒီနောက်ပိုင်းကဘယ်သူမဲမထည့်လဲထည့်လဲဆိုတာကိုပြန်စစ်တဲ့အခြေအနေတော့မှလုတ်ဖို့ကောင်းပါလေမဲဘယ်လောက်ရှိတယ်เนาะမဲမထည့်တဲ့ဟာဘယ်လောက်ရှိတယ်ဆိုတာပြန်တင်ပြပြီးအစဆုံးပေါ့เนาะဟောကျွန်တော်တို့ပတ်စံသုံးတယ်လို့ပေါ့ budget ချလိုက်ပတ်စံဘယ်လောက်သုံးရလဲဘာစင်းနဲ့သုံးရလဲ ငါဘယ်လောက်ကြံလဲအဲ့လိုမျိုးပြရလို့လောက်ထီကိုဟောဒါအပူရောအရေးကြီးတယ်ဘတ်ဂျက်ထက်တော့အရေးကြီးတဲ့အတွက်ပြန်လုံးသိတယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ပါနောက်ပြီးအခုမဲယုံလုံချုံရေးနဲ့ပတ်သက်ပြီးတော့တို့ဒီလုံချုံရေးအထူးဒီရွက်ကောက်ပွဲနဲ့ပတ်သက်တဲ့အထူးအရန်ရဲအင်အား4000ကျော်ချထားမယ်လို့သိရပါတယ်အဲ့ဒီဒီအရင်ရွေးကောက်ပွဲတွေကဒီလိုမျိုးရဲလုံချုံရေးတွေပါကြီးထားတာမကြားမိလို့ပါဆရာဘလို့များတုံ့တက်လို့ရပါလဲရှင်
ကျွန်တော်သိတဲ့လောက်လည်းပဲ1990ရွေးကောက်ပွဲတုန်းကလည်းဒီလိုအထူးရဲလုံခြုံရေးဆိုထားတာမကြားဘူးအဲ့လိုပဲ2010ရွေးကောက်ပွဲတုန်းကလည်းအဲ့လိုအထူးရဲလုံခြုံရေးဆိုပြီးထားတာကိုမတွေ့ရဘူးအဲ့တော့ကျွန်တော်ကတော့တစ်ခုပေါ့လေမေးခွန်းထုတ်เสียရှိတာဘာဖြစ်လို့ဒီအချိန်မှာဒီအထူးရဲလုံခြုံရေးကလိုအပ်တာလဲဟုတ်လားလက်ရှိအချိန်မှာတိုင်းပြည်ရဲ့အနေအထားဘယ်လောက်ထိတောင်လုံခြုံရေးရဟုတ်လားနောက်ပြီးတော့ဟိုတရားဥပဒေစိုးမိုးရေးရဘယ်လောက်တောင်မှစိုးရိမ်စရာအနေအထားရောက်နေလို့လဲနောက်ပြီးတော့ဒီအထူးရဲတွေကိုအဲ့ဒါတပတ်ဆယ်ရက်လောက်လေ့ကျင့်ပေးပြီးတော့ဒီမဲယုံလုံချုံရေးတာဝန်ပေးတဲ့အချိန်မှာတကယ်ရောသူတို့ဟာဟလာတိတိကျကျနဲ့ဟိုထိထိရောက်ရောက်ဆောင်ရွက်နိုင်ပါမလားဆိုတဲ့မေးခွန်းတွေတော့ရှိတယ်။အဲဒါမြင်ကျွန်တော်ကနောက်တစ်ခုကပါလဲဆိုတော့ဒီအထူးရေးတွေအတွက်တော့ကုန်ကြခံတဲ့ငွေကြေးဟာတကယ်တော့ပြည်သူလူထုရဲ့ဘဏ္ဍာပဲ။အဲ့တော့ပြည်သူလူထုရဲ့ဘဏ္ဍာကိုတုံးဆွဲတယ်ဆိုတဲ့နေရာမှာကျွန်တော်အမြင်အားဖြင့်တော့ဟိုစည်းစည်းစစ်စစ်နဲ့လာထိထိရောက်ရောက်တုံးဆွဲနိုင်မှုလိုအပ်တယ်လို့မြင်တယ်။အဲ့တော့ဟိုရွေးကောက်ပွဲမှာထိထိရောက်ရောက်နဲ့အတုံးတဲ့ပါမလားလို့တော့ကျွန်တော်ကစိုးရိမ်မှုရှိတယ
်။ဟုတ်ကဲ့ပါ။အဲ့ဒီတို့ဒီခန့်တို့တို့ပေါ်လေ recruit လုပ်တယ်ပေါ့လုပ်လိုက်တဲ့ဒီခန့်ထားတဲ့ရဲအရန်အင်အားထဲမှာလည်း Facebook ထဲမှာမြင်လိုက်တာပေါ့နော်ပြောကြတာပေါ့အဲ့ဒီလူတွေထဲမှာအရင်တုန်းကစွမ်းအားရှင်ဖြစ်ခဲ့တဲ့လူတွေအရင်တုန်းကလက်ပတ်နေတာဝန်ကျခဲ့တဲ့လူတွေပါနေရဆိုပြီးတော့လည်းဟိုတုံ့တက်နေကြတာရှိပါတယ်အဲ့တော့ဆရာဦးစီသူအောင်မြင်ဘယ်လိုများမြင်ပါလဲရှင
်ကျွန်တော်လက်ဆရာလို့ပဲဒီဥစ္စာတကယ်လိုလားမလိုလားကျွန်တော်စဉ်းစားလို့မရအောင်ဒါပေမဲ့သေချာတာတစ်ခုကတော့သေချာတာတစ်ခုကျွန်တော်ပြောနိုင်တာတော့ခုနကတော့ရဲ4000ဆိုရင်အဲ့ဒီရဲတွေအကုန်လုံးကဂျူတင်မဲပေးမဲ့ပုံစံတွေကြီးပဲသူတို့ဘလို့နီးနေဒီလိုကြိုတင်မဲ့ဒီလိုကျင်လို့လာပါလားဒါတော့ကျွန်တော်မပြောတတ်ဘူးပေါ့ဒါပေမဲ့လက်တွေ့သူတို့တာဝန်ထမ်းဆောင်ပြီးတဲ့အခါကျတော့မှသာကျွန်တော်တို့ကသိနိုင်ပါဒါတွေကတကယ်ပဲအသုံးပြတဲ့လူတွေလားဘာအတွက်ယူရပြီးလို့လဲဆိုတော့အခုလို့ဆိုတော့ကျွန်တော်တို့မသိနိုင်ဘူ
းဟိုရံမျိုးသိမ်းပြောတယ်လို့ဟို security အတွက်ပေါ့လေလုံမယ်ဆိုရင်ကျွန်တော်တိုင်းပြည်ကကျွန်တော်ရန်ကုန်လို့မြို့မာတွေတော့မှသိအများကြီးတော့တကယ်တကယ်မလို့ဘာကြောက်လဲဆိုရင်ကျွန်တော်ရန်ကုန်မှာရွှေဆိုင်တွေပဲကြည့်ဟုတ်ဝင်ရောက်လူတဲ့လူတွေမရှိတနက်ကင်တော့ရိုးရရလို့စောင့်နေစရာမလိုဘူးအမတန်ရင်ကြီးတဲ့အတိုင်းပြည်နော်ဒီရွေးကောက်ပွဲလုပ်တဲ့နေရာလဲကိုလူကြီးတွေထိုင်နေပါ냐ဆိုရင်တော့အကလုံးအဆင်ပြေရမလို့ထင်တယ်နေမှာဆိုရင်ပို့ပြီးတော့ရိုးသေးပါလေရရွာကလူကြီးတွေကိုပို့ရိုးသေးပါလေသူတို့ဘာမှဟိုသိမ့်စောင့်စရာလည်းမလိုဘူးအဲ့တော့ဒီကြီးကြပ်မှုနှစ်ခုဖြစ်သွားတဲ့ခါမှာဘဒူတာဝန်ယူလဲဒီလူတွေကတကယ်ပဲတာဝန်ရှိပဲကျွန်တော်တာဝန်ယူပါတယ်ဒီလုံချုံရေးကိုတောင်းအောင်ယူပါတယ်ဆိုတာတကယ်ပဲသူတို့ပြောရလားပေါ့ခုနလိုအပင်းရင်ပြောမှာနှစ်ပတ်လောက်ပဲလေ့ကျင့်လာတယ်သုံးပတ်လောက်လေ့ကျင့်လာတဲ့အတွက်ကျွန်တော်တို့လည်းဒီလောက်တော့ရှိမှာပေါ့ဆရာရဲ့တို့ပြောရင်ဒါကျွန်တော်ဘာမှမတတ်နိုင်ဘူ
း
အဲ့လိုမျိုးမဟုတ်ပဲနဲ့တကယ်တည်းတောင်းအောင်ယူတဲ့ဟာအစိတ်ပိုင်းကိုတော့ကျွန်တော်တို့အရေးတကြီးလိုအပ်တယ်လို့ထင်ပါတယ်
โอเคအဲ့တော့ EU ဥရောပသမဂ္ဂကတော့တို့ကကျမတို့ကဟိုပါလေအင်တာဗျူးလုပ်တဲ့ခါမှာမေးလိုက်တဲ့ခါမှာသင်ပြောပြဒီအရန်အင်အား4000အတွက်ကိုဒီ EU ကများ funding လုပ်သလားပေါ့ EU ရမုံငွေများချထားပြီးသားဆိုတော့မဟုတ်ဘူးတဲ့တို့ကဒီတင်တန်းအတွက်ကိုပဲတို့ကတင်တန်းအတွက်ကုန်ကြတဲ့ဟာကိုပဲ EU ကနေထောက်ပံ့တာပါတဲ့ဒီဝန်တန်းရဲအင်အား4000အတွက်ကိုတို့တာဝန်ယူတာမဟုတ်ဘူးလို့တို့ EU ကပြောပါတယ်အခု EU ဆိုလို့လေဒီရွေးကောက်ပွဲစောင့်ကြည့်မဲ့ဟိုအဖွဲ့တွေပေါ့တော်တော်များများလေးဟိုဖြတ်ချက်ချနေရာချထားပြီလို့ပြောပါတယ်အဲ့တော့အဲ့ဒီသူတို့ဒီနိုင်ငံတကာအကဲခတ်လေးလာရေးအဖွဲ့တွေရောပြည်တွင်းအကဲခတ်လေးလာရေးအဖွဲ့တွေရောပေါ့လေသူတို့ရဲ့အခမ်းကဏ္ဍပေါ့အဲ့တော့ဆရာဦးစီသူအောင်မြင့်နေနဲ့သူတို့ရဲ့အခမ်းကဏ္ဍအရေးပါပုံပေါ့လေသူတို့တကယ်သူတို့ကတော့ပြောတာကတော့သူတို့ကဒီဆက်ဖက်ဖို့အကြောင်းမရှိဘူးဒီရွေးကောက်ပွဲတရားမျှတလားမျှတာသူတို့ပြီးတော့အစီအခံစာထွက်လာမယ်အဲ့တော့အဲ့ဒီနေ့မှာဖြစ်လာတဲ့ကြေတနာအဝဝသူတို့နဲ့တော့မဆိုင်ဘူးပေါ့လေသူတို့ကတရားဝင်ရောက်ဆက်ဖက်မှာမဟုတ်ဘူးဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်လို့ရလဲရှင်ဒီအကဲခတ်ပုံကိုဆိုတော့ထိုင်ပြီးအကဲခတ်နေရမှာပဲပေါ့နော်အဲ့လိုသဘောမျိုးလားမသိ
ဘူးဟိုတကယ်တကယ်ကြားတဲ့ခါကျတော့သူတို့အရင်မရှိတာနဲ့ဆိုင်ရင်တော့အခုရှိလာတယ်ဆိုတာအများကြီးကောင်းပါတယ်ကျွန်တော်တို့ဆိုရင်လည်းအများကြီးကျိုးဆိုတယ်နောက်သူတို့တွေ့ရှိချက်တွေကလည်းဥပမာကာတာစင်တာတို့ပေါ့လို့ဆိုရင်တော်တော်လေးကိုကောင်းတဲ့အချက်တွေထောက်ပြတာတွေရှိတယ်ဒါပေမဲ့အပြည့်စုံကာဘာလုံနိုင်မလားဆိုတော့မလုံနိုင်ဘူးကျွန်တော်အခုအရေးကြီးတဲ့တစ်ခုပြောပြမယ်ဘာသူမှမသိဘူးအဲ့ဒါဒါသူတို့ဟိုဖြုတ်ဝတ်တဲ့ဘောပေါ့နိုင်ငံသားမှာကျွန်တော်တို့အခုဂျိုတင်မဲတွေပေးပြီးသွားပြီနိုင်ငံသားမှာမဲပေးတဲ့ဂျိုတင်မဲပေးတဲ့လုပ်ငန်းကိုဘယ်နည်းဘယ်ပုံလုပ်ရမလဲဆိုတော့အဲ့ဒီလူတယောက်ကနိုင်ငံသားနေပုံစံ15နဲ့ရှောက်လိုက်မယ်ရှောက်လိုက်တဲ့ဆိုတဲ့ခါကျရင်အဲ့ဒါကဘယ်ထိသွားမလဲဆိုရင်သူ့သက်ဆိုင်ရာမဲဆန္ဒနယ်မြေထိသွားမယ်ရက်ွက်ထိသွားမယ်သွားပြီးတဲ့ခါကျရင် तू ကရှိပါတယ်ဆိုရင် तू ကိုမဲပေးဝင်ပြုမယ်မဲပေးဝင်ပြုတဲ့ခါကျရင်သက်ဆိုင်ရာမြို့နယ်ကနေပြီးတော့မှဒီမဲလက်မှတ်တွေသူ့အတွက်မဲလက်မှတ်တွေကိုမြို့နယ်တွေမှာလုပ်ရတယ်အဲ့ဒါမြို့နယ်ကမဲလက်မှတ်တွေက ပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုပို့မယ်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကအဲ့ဒီပို့တဲ့အတိုင်းကိုနိုင်ငံရေးဝန်ကြီးဌာနပြည်တော်မှာသက်ဆိုင်အတိုင်းကိုအဲ့လိုသွားတယ်ဒါပေမဲ့အခုနောက်ဆုံးနိုင်ငံတကာမှာမဲပေးတဲ့ကိစ္စလုပ်တဲ့အခါကျတော့ဘယ်မျိုးနယ်ကမှအဲ့ဒီမဲတွေရောက်မသွားဘူးပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေပြည်တော်မှာမျိုးနယ်ကော်မရှင်အဖွဲ့တွေကတာဝန်ရှိတဲ င်းနေတဲ့ပတ်သက်တာနေပြည်တော်မှာပဲအတထိုင်နဲ့အကုန်ဘယ်ပို့ဘယ်ပို့အကုန်စီစဉ်ပြီးတော့မှပို့လိုက်တယ်အဲ့ဒါဥပဒေနည်းဥပဒေနဲ့ဆိုဆရာလည်းသိပါလိမ့်မယ
်
ဒါလုံးဝမညီညွတ်တဲ့ဟာအဲ့ဒါကျွန်တော်ကိုအဲ့ဒီကော်မရှင်မှာအဲ့ဒီမှာပါသွားတဲ့မြို့နယ်ကော်မရှင်ကတယောက်ကတည်တည်ချာချာပြောပြတာဆရာရဲ့လည်းဘာလို့ကျွန်တော်တို့ဒီလိုအမှားယွင်းနေပါတယ်ဖြစ်တယ်လဲဆိုတဲ့ခါကျတော့ကျွန်တော်တို့မြို့နယ်ကနေလုတ်ပြရတာမဟုတ်ပါဘူးတဲ့အဲ့ဒီချိန်ကြီးတို့လက်ထဲမှာမြို့နယ်ထဲမှာမဲလက်မှတ်တွေရောက်ကုန်မရောက်သေးဘူးအခုရောက်တဲ့မဲလက်မှတ်တွေအကုန်လုံးကလည်းရဲစခန်းတို့ဗန်ဒိုက်တို့ကတော့မှသူကတူလောင်ထားတာရှိနေတယ်ဆိုတော့နေပြည်တော်ကပဲအကုန်စီစဉ်ပြီးတော့လုတ်ပြလိုက်တာအဲ့ဒါကိုကျွန်တော်ထင်တယ်စောင့်ကြည့်တဲ့လူတွေဘာတစ်ခုမှမသိလိုက်ရဘူး
ဟုတ်ဒီနောက်ဆုံးအနေနဲ့ကျွန်မပြောချင်တာဗာလဲဆိုတော့ဆရာဦးဟိုရံမျိုးသိန်းပြီးခဲ့တဲ့အခါဆွေးနွေးတုန်းကဒီမဲယုံတွေပိတ်သွားပြီးတော့မဲတွေရေးတဲ့အခါမှာမြန်မာနိုင်ငံကလည်းမီးရမကောင်းဘောနော်မီးလည်းညှက်စင်မီးရလည်းပြက်တယ်ဟိုတနေ့ကပဲသတင်းကျလာပြနေရပဲအကြီးအကျယ်မီးပြက်ခဲ့တာလေအဲ့တော့မီးပြက်တာလည်းကြုံနိုင်တယ်ဒီလိုပဲဝေးလံခေါင်းပါတဲ့ဒီကျေးရွာတွေမှာမဲယုံတွေမှာမီးမရှိနိုင်ဘူးဆိုတော့ဂျပန်အစိုးရကနေပြီးတော့ဂျပန်တန်ရုံကနေပြီးတော့ဒီနေ့သတင်းကောင်းပေါ့လေအောက်တိုဘာ30ရက်နေ့ကနေပြီးတော့ဘာလုပ်လိုက်လဲဆိုတော့ဒီမြန်မာတနိုင်ငံလုံးမှာရှိတဲ့ဒီလျှက်စစ်မီးမရှိတဲ့မဲယုံပေါင်း 25,649 ခုအတွက်ကိုမဲယုံတရုံဒီဆိုလာလက်ဒီနေအောင်ကြီးစွန့်ရင်သုံးမီးအိမ်နှလုံးကြစီနဲ့မီးအိမ်စုစုပေါင်း 5,298 လုံးပေါ့လေအဲ့ဒါလှူဒန်းနေဆိုပြီးတော့ဒီ UEC ကို UNDP ကနေတဆင့်လှူဒန်းနေဆိုပြီးတော့သတင်းကောင်းလေးပါအဲ့ဒါလေးပဲပြောရင်းနဲ့ပဲဒီနေ့စကားဝိုင်းကိုညီကိုချုပ်ကြပါဆိုရှင်
ကျေးဇူးတင်ပါတ
ယ်။ဒီမှာဒီနေ့ပါဝင်ဆွေးနွေးပေးတဲ့ဒေါက်တာခင်မောင်ညိုဆရာဦးစည်သူအောင်မြင့်နဲ့ဒေါက်တာရံမြင့်သိန်းတို့ကျေးဇူးအများကြီးတင်ပါတယ်ရှင်။ကျေးဇူးတင
်ပါတ
ယ်။ရွေးကောက်ပွဲဆိုင်ရာအထူးစကားဝိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။
ဒီဝေးမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9နာရီစာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နာရီခွဲကနေ9နာရီအစားညနေ6နာရီကနေ9နာရီအထိတနားကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း9နာရီစာတိုးမြင့်ပြီးတော့တနေ့ကိုတနားကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ VOA ရနေ့စနေနေ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာနဲ့နာမအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။ခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းကျဉ်ချုပ်ကိုကိုရနိုင်ကကြီးညာပေးပါအောင်ရှင
်လူပေါင်း224ယောက်ပါဝင်တဲ့ရုရှားခီးတဲ့တင်လေးဟာအီဂျစ်နိုင်ငံအပန်းဖြေစခန်းဖြစ်တဲ့ရှမ်အယ်ရှိခ်မြို့ကနေစတင်ပြန်တမ်းပြီးနိုင်ဘွက်အတွင်းမှာပဲပြတ်ကျသွားခဲ့တယ်လို့အီဂျစ်ဝန်ကြီးချုပ်ရှရစ်အစ်မေလ်ကအတည်ပြုပြောကြားလိုက်ပါတယ် Google Malvia လေကြောင်းလိုင်းက Airbus A321 အမျိုးအစားဟာကလေးငယ်18ယောက်ပါဝင်ခီးတဲ့နေရာ18ယောက်နဲ့လေယာဉ်မူတန်း9ယောက်ပါဝင်ခဲ့တယ်လို့အီဂျစ်အာနာပိုင်တွေကပြောပါတယ်။လေယာဉ်ပျက်ကျတဲ့နေရာကိုရှာဖွေတွေ့ရှိထားပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့အသက်ရှင်လို့ပြောပါတယ်။အသက်ရှင်ကြံရည်သူရှိမရှိဆိုတာကိုအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းပြောပါတယ်။အီဂျစ်ဝန်ကြီးချုပ်ဟာအစိုးရအဖွဲ့တွေလုံခြုံရေးတာဝန်ရှိသူတွေနဲ့အရေးပေါ်အစည်းအဝေးလုပ်ဖို့စီစဉ်ထားတယ်လို့လည်းဝန်ကြီးချုပ်ယုံကပြောပါတယ်။ရုရှားနိုင်ငံသားဝန်ကြီးဌာနကတော့သူတို့အနေနဲ့အခြေအနေကိုလေ့လာဆောင်ကြည့်နေတယ်လို့ Facebook စာမျက်နှာကနေပြောထားပါတယ်ခင်ဗျာ။အမေရိကန်နိုင်ငံသားဝန်ကြီး John Kerry ဟာ Kyrgyzstan နိုင်ငံဘစ်ကက်မြို့ကိုရောက်ရှိနေပြီးဒါဟာသူ့ရဲ့အာရှအလယ်ပိုင်း၅နိုင်ငံခီးစဉ်အတွင်းပထမဆုံးဝင်ရောက်တဲ့နိုင်ငံလည်းဖြစ်ပါတယ်။ကာဂစ္စတန်နိုင်ငံမြို့တော်ကိုစနေနေ့ကရောက်ရှိလာတဲ့ဝန်ကြီးကယ်ရီဟာအဲ့ဒီမှာတရက်ကြာနေသွားမှာဖြစ်ပြီးသူ့ရဲ့ခီးစဉ်အတွင်းဥဇ်ဘက်ကစ္စတန်၊ကာဇက်စတန်၊တာဂျီကစ္စတန်နဲ့ တာဂမင်းနစ်စတန်နိုင်ငံတွေကိုလည်းတရက်စီတွားရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဟောင်ဟယ်လရီကလင်တန်နိုင်ငံသားဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်အသုံးပြုခဲ့တဲ့အီးမေးလ်တွေကိုတရားဝင်ထုတ်ပြန်ဖို့တရားရုံးရဲ့အမိန့်ချမှတ်ခဲ့မယ်လေ။နိုင်ငံသားဝန်ကြီးဟောင်ကလင်တန်နဲ့သမ္မတအိုဘားမားတို့ကြားပေးပို့ခဲ့တဲ့အီးမေးလ်တွေကိုထုတ်ပြန်ဖို့ခွင့်ပြုမှာမဟုတ်ဘူးလို့အိမ်ပြည်တော်တာဝန်ရှိသူတွေကပြောလိုက်ပါတယ်ခင်ဗျာ
။သတင်းချစ်ချက်ကိုကိုရီးယားနိုင်ငံကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတော့ Gatis Bynum ဖြစ်ပါတယ်။ကျွန်မနှံလဖိုက်ပါ။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOO နားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.